Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်နိုဝင်ဘာလ14ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အော်မာဒီညပဲ့သတင်းတွေကိုမသိငီထိုင်နေတူညညပေးသွားမှာပါ။သမရတတန်တာဝန်မကုံဆုံးပြီးနောက်ဆုံးအကြိမ်နိုင်ငံကြားခီးစဉ်ကိုသမရ break ဥပမာဒီကနေ့စတင်လိုက်တာ။တခါဒီ American သမရအသစ်လက်ထက်မှာမြောက်ကိုရီးယားရဲ့တာဝေးပစ်ပယ်ရင်တက်မီဇိုင်းဒုံးကျည်တွေကိုလက်ဦးမှုရယူတိုက်ခိုက်ဖျက်ဆီးသွားနိုင်ကြောင်းဒီ American အစစ်မြင့်တန်တမန်ဟောင်းတဦးကပြောဆိုလိုက်တာ။ဒါလို့ထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိရတယ်မဆုံရင
်။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆရာမကတော့ရခိုင်ပြည်နယ်မောင်းနှောဘက်မှာကြေးရွာတွေဘက်မှာအကြမ်းဖက်တိုက်ခိုက်တာတွေပြန်ပြီးမြင့်တက်လာလို့ဒေသခံတွေစိုးရိမ်မှုတွေရှိနေပါတယ်
။စိုးရိမ်ရတော့စိုးရိမ်တာမှန်ပဲညာဘက်ဆိုတော့သူတို့ရခိုင်ရွာတွေစိုးလို့မကြီးကြဘူး။တပ်မတော်ကတော့လုပ်ပြဆိုတော့ဒီကျွန်တော်တို့အစသားတော့စိုးရိမ်ရတာပေါ့နော
်။နောက်ပိုင်းမှာအပြေအဆုံးနားဆင်ရပါမယ်ရှင်။နောက်မြန်မာနိုင်ငံအနေနဲ့အမေရိကန်ရဲ့ကုန်သွယ်အထူးခွင့်ရပြန်ရလာပြီဆိုပေမဲ့ဒီအခွင့်အရေးကိုအပြေအဝခံစားဖို့မြန်မာနိုင်ငံအနေနဲ့အသင့်မဖြစ်သေးတဲ့အကြောင်းဒီ UNFCCI ကပြောဆိုလိုက်တဲ့သတင်းရန်ကုန်တိုင်းဝန်ကြီးချုပ်ဘက်ကအလဲပန်းမီဒီယာကိုဆွဲဆိုထားတဲ့အမှုပြန်ရုပ်တိုင်းနိုင်ခြေရှိတဲ့အကြောင်းနောက်ပြီးတော့ကုလသမဂ္ဂဆိုင်ရာရုံးကနေသတိပေးပြောဆိုလိုက်တဲ့ကလေးငယ်တွေကိုအလိုမတူပဲအတင်းကျပ်အိမ်အောင်ချပေးတာကိုဖယ်ရှားနိုင်ရေးစတဲ့မူဝါဒတွေအကြောင်းကိုတင်ပြပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ခဏတွေကိုတင်ဆက်ပေးမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မသိင်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
သမရတတန်တာဝန်မကုံဆုံးမီနောက်ဆုံးနိုင်ငံခြားခီးစဉ်ကိုသမရ break ဥပမာဒီကနေ့စတင်လိုက်ပါတယ်ဒီခီးစဉ်အတွင်းမှာရွေးကောက်ခံသမရ Donald Trump နဲ့ပတ်သက်တဲ့ကိစ္စတွေကိုနိုင်ငံတကာခေါင်းဆောင်တွေနဲ့အဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့သမရအကြံပေးတွေကပြောပါတယ် Greece, Germany နဲ့ Peru နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးရင်းနှီးတဲ့မဟာမိတ်တွေနဲ့အတူတကွရက်တီမှာကိုပြသတဲ့အနေနဲ့ရောအင်အားကောင်းစည်းလုံးပြီးတော့ညီညွတ်တဲ့ဥရောပဖြစ်ထောက်ခံအားပေးသွားမှာကိုပြသဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းလက်ထောက်အမျိုးသားလူကြိုရေးအကြံပေး Ben Rhodes ကပြောပါရယ်လာမယ့်ဗုဒ္ဓဟူးနေ့ကျရင် Greece နိုင်ငံမှာအဓိကထားပြောကြမယ့်မိန့်ခွန်းနဲ့ Greece နိုင်ငံအပြင်ကမ္ဘာကြီးဘယ်နေရာမှာပဲဖြစ်ဖြစ်အတူတကွကြွယ်ဝချမ်းသာရေးနဲ့မညီမမျှဖြစ်မှုတွေကိုပြင်ဆင်နေတဲ့တစ်ချိန်တည်းမှာစီးပွားရေးအရာစိန်ခေါ်မှုတွေကိုဆက်လက်ကင်တွယ်ဆောင်ရွက်ဖြစ်ရှိမဲ့အကြောင်းစတဲ့ကိစ္စရပ်တွေပါဝင်ပါရယ် Greece နိုင်ငံပေါ်နိုင်ငံတကာကဗန္ဒာရေးအထောက်အကူပေးရထားတာနဲ့ပတ်သက်လို့ထောက်ခံကြောင်းဝန်ကြီးချုပ် Alexis Tsipras နဲ့ဆွေးနွေးတော့မှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့လည်းသမရဥပမာကြာတာပရင်းနေမှာတွေ့ဆုံမှာဖြစ်တယ်လို့ Rhodes ကပြောပါရယ်သမရတတန်းတခြားဝင်ကြီးချုပ် Angela Merkel ဟာသမရဥပမာရဲ့အရင်နှီးဆုံးလို့ဖော်ကင်ပဲဖြစ်တယ်လို့လည်းသူကပြောပါရယ် Britain ပြင်သစ် Italy နဲ့ Spain နိုင်ငံခေါင်းဆောင်တွေနဲ့လည်းသမရဥပမာဟာတောက်ကြနေကြရင်ဘာလင်မှာတွေ့ဆုံပြီး IS အစွန်းရောက်တွေကိုနှိမ့်နေရေးရွှေ့ပြောင်းအခြေချသူတွေအရင်နဲ့ Ukraine အပါဝင် American ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးသွားမှာဖြစ်ပါရယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဒုံးကျည်ထိပ်ဖူးထက်တာဝေးပြစ်ဒုံးကျည်တွေကိုဖျက်ဆီးဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့တဦးတည်းလင်းလင်းမြန်မြန်ဆုံးဖြတ်ပြီးကြိုတင်လက်ဦးမှုရယူတိုက်ခိုက်သွားနိုင်ကြောင်းသမ္မတဂျော့ချ်ဒဗျူဘုရှ်လက်ထက်ကထိတ်တန့်အစ်စ်မြန်တန်တမန်ဟောင်းတဦးဖြစ်သူကပြောလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်ပြီး2003ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့6နိုင်ငံကိုစားပြုအဖွဲ့မှအမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တာဝန်ယူခဲ့တဲ့သမ္မတခရစ္စတိုဖာဟီးလ်ကဝါရှင်တန်မှာအစိုးရအပြောင်းလဲဖြစ်နေတယ်ဆိုတာကိုမြောက်ကိုရီးယားအနေနဲ့နားလည်သဘောပေါက်ထားဖို့လိုကြောင်းပြောပါတယ်။လာမယ့်တနင်္လာနေ့မှာကျင်းပမယ့်တောင်ကိုရီးယားအစိုးရရဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့ပြည်လဲပေါင်းစည်းရေးဆိုင်ရာသဘောထားအမြင့်အကြောင်းဆွေးနွေးမယ့်ညီလာခံမှာမစ္စတာဟီးလ်တက်ရောက်စကားပြောဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့ရန်စကြွကြုံမှုတွေနဲ့ပတ်သက်လို့လက်တုံပြန်သွားဖို့ရွေးကောက်ခံသမ္မတရဲ့သဘောထားနဲ့ပတ်သက်လို့အလေးပေးပြောကြသလိုထရန့်လက်ထက်မှာလည်းအမေရိကန်တွေရဲ့အရှိအာရှကမဟာမိတ်နိုင်ငံတွေအပေါ်သဘောထားမပြောင်းလဲဘူးဆိုတာကိုလည်းပြောကြားခဲ့ပါတယ်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ရွှေ့ပြောင်းအခြေချသူတွေနဲ့အမျိုးသမီးအခွင့်အရေးအပေါ်သဘောထားတွေ၊ကင်တွယ်ဆောင်ရွက်မဲ့အစီအစဉ်တွေအပေါ်ကန့်ကွက်တဲ့အနေနဲ့အမေရိကန်မျိုးကြီးတွေမှာထောင်နဲ့ချီတဲ့လူတွေဟာဆဲမုပ်တွေကင်ဆောင်ပြီးတော့ကြွေးကြော်သံတွေဟစ်အော်ဆန္ဒပြကြပါရတယ်။စနေနေ့ကတော့လူမများတော့ပဲ ထောင်ကနေကနေရာကနေတော်တော်များများအထိသာတနင်္ဂနွေနေ့အထိဆက်လက်ဆန္ဒပြနေကြတာပါရွေးကောက်ပွဲကျင်းပခဲ့တဲ့လွန်ခဲ့တဲ့သတင်းပတ်ကဆက်လို့သမရကျန်းတစ္ဆာကျင်းစုပွဲကျင်းပမယ်ဇန်နဝါရီလအလယ်ပိုင်းအထိဆန္ဒပြသွားမှာဖြစ်ကြောင်းဒီဆန့်ကျင်ဆန္ဒပြသူတွေကပြောပါတယ်နယူးယောက်မြို့က Trump Tower ကိုလူတစ်ထောင်ကျော်ကြီးတဲ့ဆန္ဒပြခဲ့တယ်လို့ရှီကာဂိုမြို့မှာလည်း Trump Tower မှာလည်းတနင်္ဂနွေနေ့ကဆန္ဒပြခဲ့ပါတယ် American ပြည်အောင်စုနောက်ဘက်ခြမ်းက San Francisco မြို့မှာရှိတဲ့ Golden Gate ပန်းခြံမှာတော့လူတွေရောင်နဲ့ချီဆန္ဒပြကြတယ်လို့မြို့လေကောင်မှလည်းမနေ့ညကဆန္ဒပြပါရယ်အော့ကလန်မြို့မှာတော့ 5.5 ကီလိုမီတာအကျယ်ရှိတဲ့မာရစ်ရေကန်ကိုပတ်ပြီးဆန္ဒပြကြပါရယ်တရားမဝင်နေထိုင်တဲ့ရွှေပြောင်းနေထိုင်သူတွေကိုပြန်ပို့သွားဖို့ရာဒီယိုရုပြောင်းလဲမှုနဲ့နောက်ဒီမွတ်စလင်တွေအပေါ်သဘောထားလက်လက်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုကိုယ်ဝန်ဖျက်ချခွင့်ဆက်ကျင်တဲ့သဘောထားရှိသူတရားသူကြီးတဦးနဲ့အစားတို့ခန့်သွားဖို့စရာရီနဲ့ပတ်သက်တဲ့မစ္စတာထရမ့်ရဲ့သဘောထားတွေဆောင်ရွက်ချက်တွေအပေါ်အခုလိုဆန့်ကျင်ဆန္ဒပြနေတာဖြစ်ပါရယ်ခင်ဗျာ
အီရန်နိုင်ငံထောင်ပိုင်းကာဘာလာမြို့အနီးဒီကနေ့တနင်္လာနေ့မှာအသေးခံဘုံးခွဲသမားတဦးကတိုက်ခိုက်တာကြောင့်လူ6ဦးသေဆုံးပြီးတခြား6ဦးဒဏ်ရာရပါတယ်။အင်တလုံးထဲမှာအဝိုင်းခံထားတဲ့အသေးခံဘုံးခွဲသမားကဖောက်ခွဲလိုက်တာဖြစ်ပြီးတခြားတိုက်ခိုက်သူ9ဦးကိုတော့အီရတ်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ဘသူလက်ချက်ဆိုတာကိုတော့မသိရသေးပါဘူး။ကာဘာလာမြို့နယ်ကီလိုမီတာ50လောက်ဝေးတဲ့အိမ်အယ်ထာမာမှာတိုက်ခိုက်မှုဖြစ်ခဲ့တာပါဒီမြို့ကတော့ရှီယာမွတ်စလင်တွေရဲ့ဘာသာရေးအရာအင်မတန်အရေးကြီးတဲ့ဗိမာန်တစ်ခုရှိနေတာဖြစ်ပါတယ်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကတော့ရှီယာမွတ်စလင်တွေကိုဒိတ်တီတွေလို့ယူဆတာဖြစ်ပြီးအလားတူတိုက်ခိုက်မှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်လွန်ခဲ့တဲ့ရာစုနှစ်ခုနှစ်ခုကတည်ဆုံးခဲ့တဲ့တမန်တော်မူဟာမက်ရဲ့မြေတော်အီမန်ဟူစိန်ကိုရက်ပေါင်း40အောက်မေ့တတိယတဲ့အခမ်းအနားအဆုံးအာဘင်းပွဲတော်လုပ်ဖို့ရှီယာမွတ်စလင်တွေပြင်ဆင်နေချိန်မှာအခုလိုဘုံခွဲတိုက်ခိုက်ခံရတာလည်းဖြစ်ပါရဲ့ရှင
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196 လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေကြတဲ့သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရယ်ခင်ဗျာရခိုင်ပြည်နယ်မှာလုံခဲ့တဲ့သတင်းပတ်ကုံတုန်းကမြန်မာစစ်တပ်နဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ပါတယ်လုံခဲ့တဲ့လကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနီးရခိုင်ပြည်နယ်ထဲကနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုအကြမ်းဖက်စီးနှင်းတိုက်ခိုက်လို့ရဲ9ဦးသေဆုံးသွားခြင်းကလေးကစတင်ပြီးတော့အစိုးရတပ်တွေဟာနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်နေတာပါလူခွင့်ရေးအဖွဲ့တွေကတော့အစိုးရစစ်တပ်ဟာလူနည်းစုမွတ်စလင်ရိုဟင်ဂျာတွေကိုပြစ်မှတ်ထားဖိနှိပ်နေတယ်ဆိုပြီးတော့ဆွတ်ဆဲထားပါတယ်ဝါရှင်တန်အခြေစိုက် Carnegie Endowment for International Peace အဖွဲ့ကဒေသရေးရာကျွမ်းကျင်သူ Vikram Nehru ကတော့တိုက်ခိုက်မှုတွေဖြစ်ပွားနေတာနဲ့ပတ်သက်လို့အခုလိုပြောပါတယ်မြန်မာအစိုးရတပ်တွေရဲ့ကင်တွယ်ပုံကိုမချေနှက်လို့အခုလိုလက်တုံပြန်လာလားဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ဘက်ကလက်နက်ကိုင်အဖွဲ့တွေရဲ့အားပေးကူညီမှုနဲ့သူတို့အခွင့်အရေးအတွက်တိုက်ပွဲဝင်လာလားဆိုတာကတော့မသိရပါဘူးလို့ Mr. Nehru ကပြောပါတယ်စနေနေ့ကတနက်တွေဓာတ်တွေလှမ်းတွေကင်ဆောင်ထားတဲ့ဒါဇင်နဲ့ချီတဲ့သူတွေဟာအစိုးရတပ်ဖွဲ့ဝင်တွေကိုခြုံငုံတိုက်ခိုက်ခဲ့တယ်လို့အစိုးရတပ်ကပြောပါတယ်နိုဝင်ဘာ12ရက်နေ့နဲ့13ရက်နေ့တိုက်ခိုက်မှုတွေအတွင်းအစိုးရစစ်တပ်ကအရာရှိတဦးနဲ့စစ်သည်တဦးကြာဆုံးပြီးတိုက်ခိုက်သူတွေဘက်ကအယောက်30ကျော်ဒီဆုံးတယ်လို့မြောက်ရီသတင်းဌာနကသတင်းထုတ်ပြန်ပါတယ်။2012ခုနှစ်ကစလို့ရခိုင်ပြည်နယ်မှာလူမျိုးရေးအခြေခံတဲ့ပြည်ပခန့်တွေဖြစ်ပေါ်ခဲ့ပြီးလူတွေအရာနဲ့ချီတည်ဆုံးခဲ့ခြင်းကစလို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားလာတာပါခင်ဗျာ
။အငင်းပွားပွဲနိုင်ငံဖန်တာငွေကြေးဆိုင်ရာကန့်သက်ဆက်ရွက်စတဲ့နေပေါက်ကြားစီမှုနဲ့မလေးရှားအထိုက်အခံလွှတ်တော်မှတဦးထောင်ဒဏ်18လပြစ်ဒဏ်ချမှတ်ခံရပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ထူထောင်ထားတဲ့ငွေကြေးလုပ်ငန်းစုကြီးအပေါ်အစိုးရကစုံစမ်းစစ်ဆေးထားတာတွေကိုလက်ဝဲထားရှိမှုပေါက်ကြားစီမှုတွေကြောင့်ပဲထင်ရှားတဲ့အတိုက်ခံလွတ်တော်အမှရာဖီစီရာမီလီကိုလျှို့ဝှက်အဥပဒေကိုချိုးဖောက်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်တာဖြစ်ပါတယ်လွတ်တော်အမှရာဖီစီအပေါ်ချမှတ်ထားတဲ့စီရင်ချက်ကိုပယ်ဖျက်ပေးဖို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှဆိုင်ရာဒုတိယညွှန်ကြားမှု Phil Robertson ကတောင်းဆိုပါတယ်လွတ်တော်အမတ်ကိုဖမ်းနယ်ကိစ္စကလက်ခံနိုင်စရာမရှိဘူးလို့ပြောဆိုပြီးဒီလိုဖမ်းဆီးတာဟာဆိုရင်မတော်မတရားအချက်အလက်တွေကိုဖော်ထုတ်ဖွင့်ချသူတွေကိုနှုတ်ပိတ်ဖို့ရည်ရွယ်တာဖြစ်တယ်လို့လည်းပြောပါတယ် ဝင်ကြီးချုပ်နာချေဟာအဂရီလိုက်စားမှုအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတယ်ဆိုပြီးဆွဆွဲခံရတဲ့သတင်းအချက်အလက်ကိုပြည်သူတွေသိရှိခွင့်ရှိပြီးအခုလိုနိုင်ငံရေးရွေချက်နဲ့တရားစွဲဆိုခံရခြင်းမရှိစေဘဲသူတို့ရှုမြင်ချက်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်ရှိတယ်လို့လည်း HRW အဖွဲ့ကြီးကပြောပါတယ်။ထောင်နဲ့ချမှတ်ခံလိုက်ရတဲ့လွတ်တော်အမရာဖီစီကတော့အယူခံဝင်မယ်လို့ပြောဆိုထားပါတယ်ရှင်။
နိုင်ငံခြားနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာနှစ်ဖက်ပြန်လည်ပစ်ခတ်မှုအတွင်းပါကစ္စတန်တပ်ဖွဲ့ဝင်9ဦးသေဆုံးသွားတယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပါရတယ်။ဒီကနေ့ထုတ်ပြန်တဲ့စစ်ဖက်ရဲ့ကြေညာချက်ထဲမှာပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံပိုင်နဲ့ဟင်မလေးယားဒေသကဘင်ဘာအပိုင်းမှာတိုက်ခိုက်မှုဖြစ်ပွားတာလို့ဖော်ပြထားပါရတယ်။အိန္ဒိယစခန်းကိုပါကစ္စတန်တပ်တွေကပစ်မှတ်ထားလက်တုံပြန်တိုက်ခိုက်နိုင်ခဲ့တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရNafis Zakaria ကဒီပြည်နဲ့ပတ်သက်ပြီးအိန္ဒိယပေါ်ပြစ်တင်ဝေဖန်ပေမဲ့အိန္ဒိယဆွေးရကတော့ဒီဆွဆဲမှုနဲ့ပတ်သက်ပြီးဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။နှစ်နိုင်ငံကြားကက်ရှမီးယားနေမြေမှာနှစ်ဖက်စစ်တပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေရှိပေမဲ့ဒီကနေ့တိုက်ခိုက်မှုအတွင်သေဆုံးသူအရေအတွက်ကတော့အများဆုံးပါ။ဒီလိုတိုက်ခိုက်မှုတွေကြောင့်နှစ်ဖက်ရဲသားတွေသေဆုံးမှုရှိခဲ့တယ်လို့အဲဒီဒေသကထောင်ထဲချီတဲ့ရဲသားတွေလည်းလုံခြုံဘေးကင်းရန်ကိုထွက်ပြေးရလေရှိပါရတယ်။2003ခုနှစ်ကသဘောတူညီမှုရခဲ့တဲ့ကက်ရှမီးယားဒေသကအပြစ်ခတ်ရစေးဟာဒီတိုက်ခိုက်မှုကြောင့်ပြည့်ပြည့်သွားပြီးနှစ်နိုင်ငံကြားစစ်ပွဲတွေနောက်ထပ်ဖြစ်လာမှာကိုစိုးရိမ်ထိတ်လန့်နေပါတယ်
။နယူးဇီလန်နိုင်ငံတောင်ပိုင်းကျွန်းပေါ်ကအကြီးဆုံးမြို့ခရစ်ချာ့ချ်နဲ့ကီလိုမီတာ90အကွာမှာလှုပ်ခတ်ခဲ့တဲ့ပြင်းအား9.8ရှိတဲ့ငလျင်ကြောင့်လူ2ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တို့အတည်ပြုပါတယ်။ငလျင်ကြီးလှုပ်ခတ်ပြီးတဲ့နောက်မှာနောက်ဆက်တွဲငလျင်တွေလည်းလှုပ်ခတ်ခဲ့ပါတယ်။မြို့တော်ဝါလင်တန်ရဲ့ကီလိုမီတာ200အကွာကအစအုံတွေငလျင်တန်းကြောင့်အပျက်စီးတွေရှိခဲ့ပါတယ်။တောင်ပိုင်းကျွန်းပေါ်ကမြို့တွေမှာဆူနာမီသတိပေးချက်ထွက်ပေါ်လာတာကြောင့်လဲကန်ယူတန်းဒေသမှာနေထိုင်ကြတဲ့ထောင်နဲ့ချီတဲ့ဒေသခံတွေလည်းကုန်းမြင့်ရာကိုထွက်ပြေးကြရပါတယ်ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မသိင်္ဂီထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာညချမ်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေခြင်းရဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအယူဆုံးတော့ရခိုင်ပြည်နယ်နဲ့ဆိုင်တဲ့သတင်းကိုတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ထဲမှာကျေးရွာတွေထဲမှာအကြမ်းဖက်တိုက်ခိုက်တာတွေပြန်ပြီးတော့ဖြစ်လာတာကြောင့်ဒေသခံတိုင်းရင်းသားတွေဟာလုံခြုံရေးအတွက်စိုးရင်ထွက်နိုင်ပြီးတော့မောင်းနှုံမျိုးပေါ်ကိုထပ်မံတင်းချောင်လာမဲ့အလားအလာတွေရှိနေပါတယ်။ရခိုင်ပြည်နယ်ကော်မရှင်တွားရောက်စုံစမ်းမှုစီစဉ်နေချိန်မှာပဲအခုလိုတိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောသတင်းပေးပို့ထားတာနားဆင်ပါရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းနှုံမျိုးတွေအတွင်ဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်တာတွေဟာတလားကျော်ကြာမြင့်လာတဲ့နောက်တိုက်ခိုက်တာတွေဟာပုံမတိုးမြင့်လာနေသလိုအစိုးရတပ်ဖွဲ့ဘက်ကလေကြောင်းကပါပဝင်တိုက်ခိုက်ရတဲ့အထိဖြစ်ပွားလာနေပါတဲ့ဒီလိုတိုက်ခိုက်တာတွေပြင်းထန်လာတာကြောင့်ပြည်ပခဖြစ်ပွားရဒေသကတိုင်းရင်းသားပြည်သူတွေဟာမောင်တော်မျိုးကိုထပ်မံရှောင်တိန်လာမဲ့အခြေအနေရှိရလို့မောင်တော်ဒေသကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကပြောပါတယ်
လူတွေကဆိုရင်ထိုင်လာပြီးတရားရည်ဒီမောင်တော်မျိုးပေါ်ကိုလာပြီးခိုးလို့ရှင်ကြတဲ့တော့လည်းရှိနေရပါတယ်ရောက်တော့မရောက်တာရာသီဥဘာပဲလို့ဆိုတော့ကားနဲ့ကလောလောဆယ်တော်လို့မရဘူးရေကြောတဲ့တို့ပဲအဲ့ဒါကြောင့်လူတွေကဟိုမရောက်တော့သိတာပါတကယ်လို့ကားတွေပါတယ်များဟိုနဲ့တွေပါတယ်အစီအစဉ်ပဲဆိုရင်တော့ဟိုအများကြီးလာကြမဲ့သဘောတွေတွေ့နေရတယ်ကျွန်တော်နေတွေကပုံတွေဆက်လို့လေ
ဒီကနေ့မှာတော့ဒေတာတွင်းမှာတိုက်ခိုက်တာတွေဖြစ်ပွားတာကိုမကြားသိရသေးကြောင်းနဲ့အဓိကမောင်းတော်ကိုလာရောက်ဖို့ဆက်သွယ်လာသူတွေဟာမောင်းတော်မျိုးနဲ့မြောက်ပိုင်းဒေတာဘက်ကဖြစ်တယ်လို့ပြောပါတယ်မောင်းတော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းလာစိန်ကလည်းဒေသခံတိုင်းရင်းသားတွေရဲ့အခြေအနေကိုအခုလိုပြောပါတယ
်။သုံးရတော့သုံးရမှန်ပဲညာဘက်ဆိုတော့သူတို့ခံရတယ်ဆိုတော့မေးကြဘူး။တပ်မတော်ကတော့လုပ်ကြည့်ဆိုတော့ဒီကျွန်တော်တို့အစသားတော့သုံးရတာပေါ့နော်။လူလက်တော်တော်ကဘာတားနေတော့လို့ရှိရင်မိုက်ထောင်တယ်ဆိုတော့နည်းနည်းသုံးရတာပေါ့နော်။အခက်အခဲတော့ရှိတယ်။ဟိုနေနေတဲ့အချိန်ကတော့ရေးလန်းအသိမတော်ကြတော့ဘူးဗျ။တပတ်နိုင်ငံနဲ့ဆက်ဆက်တာပေါ့။တရင်ကတော့တပတ်နိုင်ငံကလည်းသုံးရမှုတွေဝေစားဖို့ရှိတယ်ဆိုတော့သုံးရကြတယ်ဗျ။ကုန်းလဲဆိုတော့ဘူးကိုဆောင်ခဲ့လို့ရတယ်ဒီလိုမျိုးပြောတော့ဆိုတော့အခက်ကြီးတယ
်ဒီလာစနေရနေ့မနေ့အစောပိုင်းကမောင်းတော်မျိုးနဲ့မရင်တောင်ကြေးရွာအနီးမှာအစိုးရလုံခြုံရေးစစ်ကြောင်းကိုအကြမ်းဖက်သူ60လောက်ကစီးနင်းတိုက်ခိုက်ခဲ့ကြောင်းဒီတိုက်ခိုက်မှုမှာအကြမ်းဖက်အဖွဲ့ဘက်က6ယောက်သေဆုံးပြီးအစိုးရတပ်မတော်ဘက်ကစစ်သည်တဦးကြာဆုံးခဲ့တယ်လို့အရာရှိစစ်သည်အချို့ဒဏ်ရာရရှိခဲ့ကြောင်းဆက်လက်ပြီးနယ်မြေရှင်းလင်းရမှာလူအင်အား600လောက်ကတပ်မတော်စစ်ကြောင်းကိုတိုက်ခိုက်တာကြောင့်တပ်မတော်လေကရဟတ်ရဲနှစ်စီးနဲ့ပြစ်ကူပေးတိုက်ခိုက်ခဲ့ရကြောင်းတပ်မတော်စစ်ကြောင်းမှကြာဆုံးခဲ့တယ်လို့တန်တရားရှိသူ36ယောက်ကိုလည်းဖမ်းဆီးခဲ့ကြောင်းတမရရင်တန်းကိုမိုင်းခွဲတိုက်ခိုက်တာတွေလည်းရှိကြောင်းမြောက်ရီသတင်းဌာနကဖော်ပြခဲ့ပါတယ်။တ ဒီလ13ရက်နေ့မှာတော့ဂွားစုံကြေးရွာနဲ့ဓာကြီးစားတောင်ကြေးရွာတွေကိုဆက်လက်ရှင်းလင်းရမှာအကြမ်းဖက်သူ28ဦးကိုအသေးဖမ်းဆီးခဲ့တယ်လို့ဂွားစုံကြေးရွာမှာမီးလောင်ထားတဲ့အိမ်90ကျော်နဲ့ဝဘိတ်ရွာမှာ80ကျော်တွေ့ရှိကြောင်းတက်မတော်ရဲ့မြောက်ဝရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေးလာရေးအဖွဲ့ဖြစ်တဲ့ HRW ကတော့ဂျိုဒူတပ်ပုံသတင်းကိုကိုးကားပြီးဒီရက်ပိုင်းအတွင်းမှာမောင်တော်မြို့နယ်မြောက်ဘက်ကရွာ3ရွာမှာလူနေအိမ်430မီးလောင်ပျက်စီးခဲ့တယ်လို့သတင်းထုတ်ပြန်ထားသလိုကုလသမဂ္ဂအကူအညီနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်
။ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေကိုမိုးစောပြောပြပေးခဲ့တာပါ။မြန်မာအမေရိကန်ကုန်သွယ်ရေးနဲ့ပတ်သက်တဲ့သတင်းကိုလည်းတင်ဆက်ပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံအနေနဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးပြန်ရလာပြီဖြစ်ပေမဲ့ဒီအခွင့်အရေးကိုအပြည့်အဝခံစားဖို့မြန်မာနိုင်ငံအနေနဲ့အသင့်မဖြစ်သေးဘူးလို့ UNFCCI တာဝန်ရှိသူတဦးကပြောပါတယ်။ဒီအခွင့်အရေးကြောင့်ရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့မျှော်လင့်ပေမဲ့အလုံသမားတွေရဲ့အရေးချင်းနဲ့ကုန်ပစ္စည်းအရေးသွေးတွေပို့ပြီးတော့ကောင်းလာအောင်လုပ်ဖို့လဲလိုတယ်လို့ဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါအမေရိကန်နဲ့မြန်မာနိုင်ငံကုန်သွယ်ရေးဆက်ဆံမှုတွေတိုးမြင့်နိုင်ဖို့အတွက်မြန်မာနိုင်ငံဟာအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအထူးကင်လွတ်ခွင့် GSP ကိုပြန်လည်ရရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်သမ္မတဥဘာမားနဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်ဘက်ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးခဲ့သလိုမြန်မာနိုင်ငံအတွက်ကုန်သွယ်ရေးဆိုင်ရာအထူးကင်လွတ်ခွင့်တွေပေးဖို့သဘောတူလက်မှတ်ထိုးပြီးတဲ့နောက်ရပ်ပေါင်း60ကျောင်းမှာအခုလိုကုန်သွယ်ရေးဆိုင်ရာအထူးကင်လွတ်ခွင့်ကိုပြန်လည်ရရှိလိုက်တာပါ။အခုလို GSP ပြန်ရတဲ့အတွက်မြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့အခါမှာအခွန်တွေကင်းလွတ်ခွင့်ရရှိမှာလည်းဖြစ်ပါတယ်။ GSP ပြန်ပေးလိုက်တဲ့အပေါ်မှာဝမ်းမြောက်ကြိုးဆိုပေမဲ့ဒီအခွင့်အရေးကိုအပြည့်အဝခံစားနိုင်ဖို့အတွက်တော့မြန်မာနိုင်ငံအနေနဲ့အသင့်အနေထားမှာမရှိသေးဘူးလို့မြန်မာနိုင်ငံကုန်သွယ်ဆက်မှုလုပ်ငန်းရှင်များအသင်းချုပ် EMFCCI ရဲ့တွဲဘက်အထွေထွေအတွင်းဝန်ဦးအေးလွင်ကပြောပါတယ
်။ GSP ပေးလေကျွန်တော်တို့ခံစားခွင့်ရှိဖို့စစ်စစ်တို့မရှိသေးဘူးကြိုးစားအောင်မယ်ကျွန်တော်တို့ဒါပေမဲ့ဒါဒီစမ်းချာမှတော့မဟုတ်ဘူးအစိုးရကလုပ်ငန်းရှင်ကပုံဝင်လေးအကုန်လုံးကြပြိုင်နဲ့ဘာလုပ်မယ်ဆိုတဲ့ strategy step by step 1 step 2 step 3ဘာလုပ်မယ်ဆိုတာတွေကိုပုံဝင်လေးနဲ့ဆွေးနွေးဖို့လိုသေးတယ်
GSP အတူကင်းလွတ်ခွင့်ပေးလိုက်တာကြောင့်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေတိုးလာမယ်လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံအနေနဲ့လုံသမားတွေရဲ့စွမ်းရည်ကိုမြင့်တင်ပြီးတော့ကုန်ပစ္စည်းတွေရဲ့အည်သွေးနဲ့ထုတ်လုပ်မှုကိုမြင့်တင်နိုင်မှသာ GSP အခွင့်အရေးကိုအပြည့်အဝအသုံးချနိုင်မှာဖြစ်တယ်လို့လည်းဦးအေးလွင်ကပြောပါတယ
်။ထုတ်ကုန်တွေအားလုံးကနိုင်ငံတကာစတင်မီအောင်လို့အည်သွေးကရည်တွက်ကတော့ကျွန်တော်တို့ဈေးနှုန်းကဒါတွေအားလုံးလက်ခံနိုင်အောင်လို့ကျွန်တော်ကြိုးစားပါလိမ့်မယ်။လုံသမားများရဲ့productive view ကိုကျွန်တော်တို့မြင့်စေရပါလိမ့်မယ်။အဲ့တော့မှနိုင်ငံတကာကလည်းကျွန်တော်တို့ရဲ့အလုပ်သမားတွေရဲ့ productivity ရဲ့ကိုလက်ခံနိုင်ပြီး quality ကိုလည်းလက်ခံနိုင်တဲ့အခါ investor တွေလာဖို့ပူပြီးခွင့်ရရပါလိမ့်မယ်။ဘာလို့ဆိုရင် 100% နိုင်ငံရဲ့ယဉ်ကျေးမှုတွေလူတွေအနေနဲ့တော့ခံစားသွားပါပါ။ကျွန်တော်တို့က labor အဖြစ်အလုပ်သမားရရှိဖို့တက်တဲ့ဖက်ပို့ပြီးတော့အကျိုးများရှိမဲ့ investor role ကိုရောက်အောင်လို့ကျွန်တော်တို့အများကြီးချိန်ယူပါလိမ
့်မယ်။မြန်မာစိုးရတဲ့လက်ထက်ပထမ6လအတွင်းမှာနိုင်ငံရဲ့စီးပွားရေးဟာထင်ထားသလောက်တိုးတက်မှုမရှိခဲ့ဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းမှတ်တွေအတွင်းမှာပြောကြားခဲ့ပါတယ်။ပြည်ပကိုကုန်ပစ္စည်းတွေတင်ပို့နိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်တွင်းမှာစီးပွားရေးအခြေခံအဆောက်အုံကောင်းတွေလိုအပ်တယ်လို့လည်းဦးအေးလွင်ကသုံးသပ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်တော့အတားအဆီးတွေအများအပြားရှိနေတုံးပဲလို့လည်းဦးအေးလွင်ကပြောပါတယ်
။ဒီအသေးစားအလက်စားတွေခေါ်တဲ့လုံငန်းနေတိုးတက်ဖွံ့ဖြိုးမှုဘေရီယာတွေအများကြီးရှိနေတော့မှာပဲ။ဘတ်စ်ကဘာလဲဆိုရင်မြေသေးတွေဈေးကြီးနေတယ်။နံပါတ်1ကအလွယ်တကူချင်းငွေတွေမရဘူး။နံပါတ်3ကနည်းပညာ transfer ခက်ခဲနေသေးတယ်။တော့နံပါတ်4ကကျွန်တော်တို့ရဲ့ကုန်ကျစရိတ်တွေ logistics တွေပေါ့နော်။ဒါပြီးပို့ဆောင်ရေးစရိတ်တွေ initial investment cost တွေကနိုင်ငံတကာနဲ့ရှင်ကျွန်တော်တို့ကြားနေပါသေးတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မှာကျွမ်းကျင်တဲ့ scale labor တွေပြန်ရဖို့လိုပါတယ်။အစကလေးပါလေကိုလည်း training ပေးနိုင်အောင်လို့ပြန်လုပ်ရပါအောင်မယ်။ဆိုလိုချင်တာက investor initial cost တွေ reasonable ဖြစ်တဲ့ cost ဖြစ်ဖို့လိုသလိုကျွန်တော်တို့ရဲ့ scale လေးပါလေလည်းကျန်းကျန်းချင်းချင်းရှိတဲ့ labor တွေကိုအများကြီးပွေးထုတ်နိုင်သလိုကုန်ပစ္စည်းတွေရဲ့တရပို့ဆောင်ရေးဆိုတဲ့ဒီ infrastructure စရိတ်တွေကိုလည်းချပေးနိုင်အောင်လုပ်ဖို့လိုပါမယ်။အဲ့ဒါမှကျွန်တော်တို့ရဲ့သုံးမှုလုပ်မှုလုပ်ငန်းကတိုးတက်ဖို့အခြေအနေကောင်းပါပါ
အမေရိကန်ကနေမြန်မာနိုင်ငံကို GSP ပေးဖို့အတွက်ပြီးခဲ့တဲ့ဦးသိန်းစိန်ဦးဆောင်တဲ့မြန်မာအစိုးရလက်ထက်တွေမှာစတင်တောင်းဆိုခဲ့တာဖြစ်ပြီးတော့အခု NLD အစိုးရလက်ထက်မှာအမေရိကန်ကပြန်ပြီးတော့ပေးခဲ့တာဖြစ်ပါတယ်။အ မေရိကန်ကမြန်မာနိုင်ငံကို GSP အခွင့်အရေးကို1986ခုနှစ်မှာစတင်ပေးခဲ့တာဖြစ်ပြီးတော့1988ခုနှစ်မှာမြန်မာစစ်အစိုးရကဒီမိုကရေစီရဲ့လှုပ်ရှားမှုကိုအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်1989ခုနှစ်ကစပြီးတော့မြန်မာနိုင်ငံအပေါ်မှာ GSP အခွင့်အရေးပေးထားတာကိုပြန်ရုပ်သိမ်းခဲ့တာပါ။အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်အစည်းအဝေးတန်ခတ်တာတွေပြန်ရုပ်သိမ်းပြီးတော့အခုလို GSP အခွင့်အရေးတွေပြန်ပေးလိုက်တဲ့အချိန်ထဲမှာပဲမြန်မာအစိုးရအကြီးတန်းတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်Scott Marcio အပါအဝင် Washington ကနေလာရောက်မဲ့ American Agency ပေါင်းစုံကကိုယ်စားလှယ်တွေဟာနေပြည်တော်မှာမနက်ဖြန်တွေ့ဆုံကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့ရန်ကုန်တိုင်းဆိုရကတရားစွဲခံနေရတဲ့11 Media Group ဟာအခုအခါမှာတော့သူ့ဘက်ကစွဲဆိုထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းမှုပြင်ဆင်နေပါတယ်ရန်ကုန်တိုင်းဆိုရနဲ့အခြေတင်ဖြစ်နေတဲ့အမှုအတွက်ပြည်လဲအောင်ညှိနှိုင်းဖြေရှင်းပေးဖို့ကိုလည်းသတင်းမီဒီယာအဖွဲ့အစည်းတွေကတိုက်တွန်းနေချိန်မှာအခုလိုရုပ်သိမ်းမှုစီစဉ်နေတာလည်းဖြစ်ပါတယ်သတင်းပြေဆုံးကိုတော့ဆက်သွယ်ဆောင်တန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ထက်အောင်ခန်းကသတင်းပေးထားတာနားဆင်ပါရှင
်စူဟာတာဝန်ရှိသူကလုပ်ငန်းရှင်ဒုထံကနေဒေါ်လာ3000တန်မှုရှိတဲ့နိုင်တလုံးလက်ဆောင်ရယူခဲ့တယ်ဆိုတဲ့ Daily 11 သတင်းစာအေဒါအာပေါ်မှာရေးသားဖော်ပြချက်ကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတရားစွဲဆိုထားချိန်မှာပဲ11 Media Group ကဆက်သွယ်ရေးပုံမှန်ချက်ချောက်ဂါကြီးနဲ့တရားစွဲဆိုထားတာတွေကိုပြန်လည်ရုပ်သိမ်းနေတာဖြစ်ပါတယ်လက်တလုံးမှမှုပေါင်း5ခုတက်မနည်းကိုပြန်လည်ရုပ်သိမ်းပေးဖို့စီစဉ်နေတယ်လို့လည်း11 Media Group ရဲ့သတင်းထောက်ချုပ်ကိုမန်သူရှင်ကပြောပါတယ်
အခုရုပ်သိမ်းဝစီတယ်နဲ့ရုပ်သိမ်းနေတယ်အမှုပြန်ပြီးကျွန်တော်တို့ကကျွန်တော်တို့ဖွင့်ထားတဲ့အမှုကျွန်တော်ပြန်ပိတ်တာမဟုတ်ဘူးအခုကတော့၄မှ၅မှလောက်တော့ပိတ်တယ်ကျွန်တော်ကတော့စပိတ်နေပြီဟုတ်ပါဘူး
လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေကိုဖိနှိပ်ရရောက်တယ်ဆိုပြီးကန့်ကွက်ဝေဖန်ခံနေရတဲ့ဆက်သွယ်ရေးပုံမှန်ချက်ချောက်ကာကြီးကိုပြင်ဆင်မှုဒါမှမဟုတ်ဖျက်သိမ်းမှုတောင်းဆိုမှုတွေရှိနေချိန်မှာပဲဒီပုံမှန်နဲ့အရေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့11 Media Group ကသူ့ဘက်ကဆွဲဆိုထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းမှုဆုံးဖြတ်လိုက်တာဖြစ်ပါတယ်11 Media Group ရဲ့အမှုဆောင်ရရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အေဒီတာချုပ်ဦးဝေဖြူတို့ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအာဏာပိုင်တွေကဖမ်းဆီးခဲ့ကြတာပါ။အခုလို66ဂါကြီးနဲ့အာဏာပိုင်တွေဘက်ကအရေးယူကိုပြင်ဆင်လာတဲ့အတွက်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုတီဘောင်းမှစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်။မြန်မာနိုင်ငံသတင်းစာဆရာများအသင်းမြန်မာဂျာနယ်လစ်ကွန်ရက်နဲ့မြန်မာစာနယ်ဇင်းတမကတို့အပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့တွေကတော့ရန်ကုန်တိုင်းစိုးရနဲ့11 Media Group တို့ကြားပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့လည်းကြီးညာချက်ဆောင်ထုတ်ပြန်တိုက်တွန်းကြတာပါ။မြန်မာ channel လေးကွန်ရဲ့အလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကတော့သတင်းမီဒီယာနဲ့အစိုးရအဖွဲ့ကြားဆွေးနွေးဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောပါတယ်
။ဟုတ်အဲဒီဟာကဟိုစစ်ဟိုလင်းပေါ့နော်စစ်တင်ဇုံလမ်းကြောင်းပါအဲဒီလမ်းကြောင်းကစစ်တင်ဇုံလို့ခင်ပါတယ်။ဟိုခြားကလည်းတရားစွဲတဲ့ဆိုရင်အားဆက်ကိုဟိုသူ့ရဲ့ဟိုလင်းပေါ့နော်ဟိုဘယ်လိုကွန်မန့်ဟိုမကွန်ဒီကတ်တိကတ်ဆိုအဲ့ဒီဒီဘက်ကဘလိုမျိုးလုပ်ပြီးနိုင်လဲအဲ့ဒါမျိုးကိုလည်းဟိုဝင်တင်တဲ့တောင်းဆိုတဲ့ဒီလိုတရားဆွဲတာမဟုတ်ပါနဲ့အဲ့လိုမျိုးမှပဲတစ်ခါတည်းလုပ်ပြီးနိုင်တဲ့အမျိုးအဲ့ဒီပုံမျိုးနဲ့ရင်းနှီးပြီးတော့လုပ်ဆောင်မယ်ဆိုတော့ဒါဖြစ်တဲ့နည်းလမ်းကိုပါတယ်ကျွန်တော်လည်းအဲ့ဒါကတော့ဟိုသူကျင်နာကတော့အလဲလင်းတက်ကပဲယနေ့ပတ်သက်တဲ့ဟိုခိုင်လုံတဲ့ထောက်ထားတို့ပါတော့ဟိုမြေကြီးဆိုရင်တော့ဒီဘက်ကလည်းတနေ့ဘက်ကလည်းဒီအနေနဲ့ပတ်သက်လို့တောင်းမနာတော့ဘူးလို့ဟိုတောင်းရဲဖို့သူ့လည်းဟိုဆက်ဆဲဟိုရင်းပေါ့နော်ဟိုတနေ့တော့တနေ့မဟုတ်အဲ့ဒီမျိုးတောင်းရဲဖို့သူ့ဘက်ကလည်းဟိုဖြစ်တဲ့လမ်းကြောင်းလို့နေအဲ့ဒါမှလည်းဒီဆွဲထားတဲ့ဟာကိုဥပဒေဟိုတရားဟိုတရားဆွဲထားတဲ့ကိစ္စတွေပြန်ရုပ်သိမ်းပေးနေတာပါ
အရင်ဆုံးအလက်23ခုနှစ်မှာစတင်ကျင်းသုံးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်6ယောက်ကာကြီးကိုတော့ဆက်သွယ်ရေးဆိုင်ရာရည်နှီးမြှုပ်နှံမှုတွေအတွက်ရည်ရွယ်ပြဋ္ဌာန်းထားတာဖြစ်ပေမဲ့နောက်ပိုင်းမှာတော့အစိုးရတာဝန်ရှိသူတွေနဲ့စစ်တပ်အကြီးအကဲတွေကိုဝေဖန်သူတွေကိုပြစ်မှတ်ထားအရေးယူတဲ့ဥပဒေတစ်ခုဖြစ်လာခဲ့တာပါဥပဒေအရပြစ်ရှိကြောင်းဆုံးဖြတ်ခဲ့ရင်လည်းအမြင့်ဆုံးထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ပြစ်ဒဏ်2ခုလုံးကျခံမှုလည်းပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ
လေဗီမီဒီယာဂရုကအမှုဆောင်ရာရှိချုပ်နဲ့အရီတာဂျိုးတို့ကိုပုံမှန်66ဂါကြီးနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ်မတူကွဲပြားတဲ့သဘောထားမြင်တွေရှိနေကြပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှန်66ဂါကြီးကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိဘဲတာဝန်ရှိသူတွေလက်စားရဲဆိုပြီးစွပ်စွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်။ဒီပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။အခုလာမယ့်အင်္ဂါကျတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ ီအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်။အမျိုးသမီးငယ်တွေကိုအကာအကွယ်ပေးတဲ့မူဝါဒတွေကိုချမှတ်ကျင့်သုံးနိုင်မှုမရှိဘူးဆိုရင်တော့2030ပြည့်နှစ်အရောက်မှာအမျိုးသမီးငယ်ပေါင်းတန်း950တို့ဟာအလိုမတူဘဲနဲ့အတင်းအကျပ်လက်ထပ်ဖို့ခိုင်းစေခံရမယ့်အနေအထားရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံကသတိပေးပြောဆိုထားပါတယ်။ကလေးငယ်တွေကိုအလိုမတူဘဲနဲ့အတင်းအကျပ်အိမ်အောင်ချပေးနေတာတွေကိုဖယ်ရှားနိုင်ရေးချမှတ်ကျင့်သုံးနေတဲ့မူဝါဒတွေနဲ့ပတ်သက်လို့တော့ဆွေးနွေးအပြီးအခုလိုပြောဆိုလိုက်တာပါ။ Unifit သတင်းဆောင်မှာတပုတ်ကိုမတင်ကြီးထိုက်ပြောပြပေးပါမယ်ရှင်
။ကဘာတလောကကလေးငယ်တွေအလိုမတူဘဲအတင်းအကျပ်လက်ထပ်ခိုင်းစေခံရမှုတွေကိုအမြင့်ဖြုတ်ဖယ်ရှားနိုင်ရေးကျင့်သုံးနေတဲ့မူဝါဒတွေရဲ့အကျိုးရလဒ်တွေကိုကုလသမဂ္ဂလူခွင့်ရေးယုံကဆွေးနွေးပွဲတစ်ခုမကြာခင်သတင်းပတ်အတွင်းကလုပ်ခဲ့ပါတယ်။မူဝါဒတွေကိုဆွေးနွေးရုံနဲ့မဟုတ်ဘဲအသက်မပြည့်ခင်အတင်းအကျပ်လက်ထပ်ခိုင်းစေခံရမှုကနေလွတ်မြောက်လာတဲ့မိန်းကလေးငယ်ရဲ့အတွေ့အကြုံကိုလည်းနားထောင်ခဲ့ကြပါဗျ။အိမ်အောင်ပြုတ်ဖို့အတင်းအကျပ်ခိုင်းစေခံခဲ့ရဘူးသူဆိုရီနာစိန်ကသူမရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။ When it comes my time I just ask my dad to let me do one more day at school.
ဒီမှာကိုလက်ထပ်ပေးဖို့စီစဉ်ခဲ့တော့ကဆိုရင်ကျမကအဖေကိုကျောင်းတရက်လောက်ထပ်ပြီးတပြရစေလို့တောင်းခံခဲ့တာပါကျမကအဲ့ဒီအချိန်တုန်းကအသက်73နှစ်ခွဲပဲရှိသေးတာပ
ါဆိုရီနာဆိုင်ရဲ့မိခင်ဖြစ်သူကသမီးဖြစ်သူကိုကျောင်းဆက်ထားနိုင်ရေးအတိုက်အခံလုပ်ခဲ့တာပါလက်မထက်ရလျောင်ရွယ်ချင်းနဲ့ဆိုရီနာရဲ့သဘင်ကိုလည်းမိခင်ဖြစ်သူကအတူညှက်ပြစ်လိုက်ပါတယ်တားမိနှစ်ယောက်ရဲ့ဆောင်ရွက်ချက်ကြောင့်ပဲအရွယ်မတိုင်မီလက်ထက်ရမယ့်အရေးကနေလွတ်ခဲ့ရတယ်လို့ဆိုရီနာကပြန်ပြောပြပါတယ်ဒါပေမဲ့တင်းချက်လက်ထပ်ဖို့ခိုင်းစေခံရတဲ့ကဘာတလွားကမိန်းကလေးငယ်တွေကတော့ဒီလောက်ကံမကောင်းကြပါဘူးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကအမျိုးသမီးအခွင့်အရေးဆိုင်ရာအကြီးအကဲဘာရိုနီကာဘရီဂါကတော့ကလေးငယ်တွေကိုလက်ထပ်ဖို့အတင်းအကျပ်ခိုင်းစေမှုတွေကနိုင်ငံအတော်များများမှာတွင်ကျယ်နေစေဖြစ်တယ်လို့ပြောပါတယ်
Even when a good legislation is in place there continue to be the existence at the same time ofreligious or traditional laws
ကောင်းတဲ့ဥပဒေချမှတ်ကျင့်သုံးရင်တောင်မှပဲအတရားဓမ္မလက်ထပ်ခိုင်းတဲ့ကိစ္စတွေကဆက်ပြီးတော့ရှိနေဦးမှာပါ။ဘာကြောင့်လဲဆိုတော့ချမှတ်ထားတဲ့ဥပဒေနဲ့ဆန့်ကျင်ဘက်ဖြစ်နေတဲ့ဘာသာရေးရိုးရာဓလေ့ဆိုင်ရာထုံးတဲ့ဥပဒေတွေကနိုင်ငံအတွင်းကတချို့ဒေသတွေမှာသေချာပေါက်ရှိနေသုံးနေဦးမှာပါ။ main cleaning တွေလက်ထပ်မှုကအစလက်ထပ်ပြီးရွေးချယ်မှုတွေကိုပါကာကွယ်ပေးနိုင်တဲ့အထိလှုပ်ဆောင်နိုင်မှုအတွက်အလုံးစုံပါဝင်တဲ့မူဝါဒတွေချမှတ်လှုပ်ဆောင်ဖို့လည်းလိုအပ်နေပါသေးတယ်။ကလေးတွေကိုအလိုမတူပဲအထင်အားဓမ္မအိမ်အောင်ချပေးနေတာတွေကိုအရေးယူလှုံ့ဆော်မှုဆောင်ရွက်ချက်တွေမှာလျှော့ချက်တွေရှိနေတာကိုလည်းတွေ့ရပါတယ်
။အိမ်တောင်ပြုတ်ဖို့အတင်းအကျပ်ခိုင်းစေခံခဲ့ရဘူးသူဆိုရီနာစိန်ကတော့အတင်းအကျပ်လက်ထပ်ဖို့ခိုင်းစေခံရမှုဟာယာစွေးမှုဖြစ်တယ်လို့ပြောဆိုပါတယ်
။ If they steal a chicken they arrive in the prison. But if this practice it's a
ကြက်ကလေးကောင်ခိုးရင်တောင်ဖမ်းပြီးထောင်ချခံရတာပါအတင်းအဓမ္မလက်ထခိုင်းတာမျိုးလို့အပြုတ်အမူကရာဇဝမှုမြောက်ပါတယ်ဒါကကလေးတွေပေါ်မှာပြင်မှုကျူးလွန်တာပါဘဝတစ်လျှောက်လုံးဆင်းရဲဒုက္ခခံစားကြရတာပါဒါကိုဘယ်သူမှနားမလည်ပါဘူးတိတ်ပြီးစိတ်ညစ်ညူးစရာကောင်းတဲ့ဘဝမှာသူတို့တွေနေကြရတာပါဥပဒေတွေနဲ့ဘာကြောင့်များထိထိရောက်မထိန်သိမ်းနိုင်ရတာလဲ
အခုလက်ရှိအနေအထားအတိုင်းသာအတင်းအကျပ်လက်ထပ်ဖို့ခိုင်းစေမှုတွေရှိနေမယ်ဆိုရင်တော့မိန်းကလေးငယ်တန်း950လောက်အထိအလိုမတူပဲလက်ထပ်ခိုင်းစေခံရတဲ့အနေအထားမှာရောက်ရှိသွားစီမယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံကအမျိုးသမီးအခွင့်အရေးဆိုင်ရာအကြီးအကဲဘာရူနီကာဘီယာကာကခန့်မှန်းပါတယ်ရှင်
။မတ်တင်ဂီထိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းထုတ်လွှင့်ပေးမယ့်နိုင်ဝက်အစီအစဉ်မှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍသက်တမ်းရောင်သတင်းလွှာအစီအစဉ်ဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရမှုရှိမှာမို့စောင့်မျှော်နားဆင်ကြဖို့တိုက်တွန်းပါစေရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုညပိုင်းဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊တက်တက်ရောက်သတင်းလွှာအစီအစဉ်၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူ
အဆံပေါ်ရက်နှစ်ခုပေါ့ဗျာ။မန္တလေးဟုတ်တာပြောအများကျူးဆောင်ကိုအကျိုးအောင်ပေါ့။အဲ့ဒီကိစ္စလေးနှစ်ခုကိုကျွန်တော်ပြောချင်ပါတယ
်။ဒေသန်ရှင်စောင်းဦးလိုင်းရဲ့ယုံကြည်ရပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။အိန္ဒိယနိုင်ငံကရူပီးငွေ900နဲ့1000နံကိုတရားဝင်ဖျက်သိမ်းလိုက်ကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကနိုဝင်ဘာလ10ရက်နေ့မှာကြေညာလိုက်ပြီးတဲ့နောက်တိုင်းပြည်ရဲ့ငွေလဲလှယ်နှုန်းတန်ဖိုးတွေကျသွားတယ်လို့အိန္ဒိယပြည်သူတွေကမှလည်းမကျေနပ်မှုတွေကတစ်နှစ်တခြားကြီးထွားလာနေပါတယ်မြန်မာနိုင်ငံမှာလည်းအလားတူဒီလိုမျိုးငွေဆက်ကူတွေဖျက်သိမ်းကြောင်း1988ခုနှစ်တုန်းကအစိုးရကကြေညာလိုက်တဲ့အတွက်အခြေခံစားသုံးသူတွေကမှမတည်ငြိမ်မှုတွေဖြစ်ပေါ်ခဲ့ရတာကနေအဆုံးသတ်မှာတော့အစိုးရတစ်ခုလုံးပြုတ်ကျရတဲ့အထိဖြစ်ခဲ့တယ်လို့စီးပွားရေးတက္ကသိုလ်ဒုပါချုပ်ဟောင်းဦးကျော်မင်းထွန်းကပြောပါတယ်ဒီအကြောင်းကိုဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ပါရှင်
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအကျင့်ပြတ်ချစားမှုကိုတိုက်ဖြတ်တဲ့အနေနဲ့ရူပီးငွေ900နဲ့1000နံတွေကိုတရားဝင်ဖျက်သိမ်းလိုက်ကြောင်းနိုဝင်ဘာလ10ရက်နေ့မှာကြေညာလိုက်တာကြောင့်အိန္ဒိယနိုင်ငံသားတွေသာမကဘဲနိုင်ငံတကာအတိုင်းဝိုင်းကိုပါအံ့အားသင့်သွားစေခဲ့ပါတယ်။တိုင်းပြည်တစ်ခုမှာအဲ့ဒီလိုငွေဆက်ကူဖျက်သိမ်းနေဆိုတာလှုပ်ရုပ်လှုပ်စင်တစ်ခုမဟုတ်ပေမဲ့အစိုးရအနေနဲ့နောက်ဆုံးနည်းလမ်းအဖြစ်အသုံးချတာမျိုးဖြစ်နိုင်ကြောင်းစစ်ပွားရေးတက္ကသိုလ်ဒုပါချုပ်ဟောင်းဦးကျော်မင်းထွန်းကပြောပါတယ
်။အိန္ဒိယဒီမိုဒီကဒါလှုပ်လိုက်တာတော့ဒီကိစ္စမတက်နိုင်လို့လောက်ပါသေးတယ်။ကိုယ်အားဖြင့်ကျွန်တော်ဒီဟိုလက်ဖက်အတိုင်းတာဖုံးကြမရှိဘူးတလို့ဖြစ်တယ်။ကျွန်တော်တို့ကမအဲဒီကကျွန်တော်နိုင်ငံတစ်ခုပဲဖြစ်တာလေ။ကိုယ်ကမလုပ်ခဲ့ဘူး။အခုမူဒီကကျွန်တော်လည်းအားဟောရတယ်။အဲ့လိုလုပ်လို့မလား။ဒီအမေအင်တက်ကမကောင်းဘူးကျွန်တော်ကတော့မြင်တာပဲ။အကျိုးနဲ့လေအပြစ်မှာအပြစ်ကရမယ်ထင်တယ
်။ဝန်ကြီးချုပ်မူဒီရဲ့အဲ့ဒီလိုလှုပ်ဆောင်ချက်ကြောင့်အောက်ခြေလူတန်းစားအများအပြားကိုထိခိုက်စေနိုင်တယ်လို့ဆိုပါတယ
်။ဆဲဒီလက်လုံးကစားဆိုရတဲ့ကိုယ်တကယ်ကြီးကြီးကဒီကျွန်တော်ပြောလို့ဒီဝေကြီးရဲထားတာမှမဟုတ်တာ။တခြား asset တွေထားတာလေ။အဲဝေပေးလိုက်တဲ့အားကဆက်စင်းနေဟိုနည်းနည်းလေးနည်းနည်းနည်းနည်းချင်းနဲ့အများကိုထိခိုက်ကြအောင်။နောက်ပြီးတော့လည်းဒီကဲဟိုဝေဒီတိုင်းပဲဟိုမတရားတစ်ခုဆိုတော့အဲလုံးပေါ်တော့ဟိုအာဂတိလိုက်စားမတရားနေရတဲ့ဝေရတော့ဒါကတော့ငွေဒီမင်းထားတယ်မထင်ဘူး။ဒါအိန္ဒိယလိုနိုင်ငံကလုံးလိုက်တဲ့အတွက်ကြောင့်တော်တော်လေးရောဟိုပါပေါ့ဟို convention နဲ့ western နေနဲ့စဉ်းစားကြည့်ရလောက်တရားတစ်ခုဖြစ်သွားတာပါ။ကျွန်တော်ကထင်တယ်ဟိုတော်တော်လေးရောဆိုးရမယ်လို့ထင်တယ်။ဒါပေမဲ့ဒါကိုသူဘယ်လိုပြန်ပြီးတော့ convention လုပ်ပြီးမလဲ။အဲ့ဒါမှသူဟိုလူငါးစုရောသူဘယ်လိုပြန်ပြီးတော့ဟိုရောကြီးပြေးမလဲပေါ့။ဒီအရာကဟိုကကြာပါမှာ။စစ်ကြီးကတော့ဒီအရာလေးလက်မှုကြီးအားလုံးကတော်တော်လေးကိုနှေးရွာမှာ။
စီးပွားရေးလည်ပတ်မှုအတိုင်းအတာတစ်ခုအထိနှေးသွားတာကတော့အမှန်ပါပဲကိုယ်နိုင်ငံအတွင်းကပြည်သူပြည်သားတွေရဲ့စိုးရိမ်မှုတွေကိုရော့ကြအောင်လှုပ်ပေးတာအပြင်ကမ္ဘာစီးပွားအင်အားအကြီးဆုံးထဲမှာတစ်ခုအပါအဝင်ဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ငွေကြေးစနစ်အပေါ်နိုင်ငံတကာရဲ့ယုံကြည်မှုလည်းရော့ကြမသွားအောင်လှုံ့ဆော်အောင်မှာဖြစ်ပါတယ်အစိုးရကတော့အဲ့ဒီစိုးရိမ်မှုတွေပပျောက်အောင်အထူးသဖြင့်တိုင်းသူပြည်သားတွေစူးပူအောင်ကြွမှုမဖြစ်အောင်အဲ့ဒီလူသုံးများတဲ့ရူပီး900နဲ့1000တန်တွေကိုနေ့စဉ်အကန့်အသတ်နဲ့ဗန်ဒီမှာလာလဲခွင့်ပြုထားသလို deposit လို့ခေါ်တဲ့ဗန်ထဲမှာပြန်သွင်းထားလို့ကသွင်းထားနိုင်တဲ့အကြောင်းလဲပြောပါတယ်မြန်မာနိုင်ငံမှာလဲ100ရန်85ကျပ်တန်50ရန်45ကျပ်တန်25ကျပ်တန်စတဲ့ငွေဆက်ကူတွေကိုဖျက်သိမ်းကြောင်း1989ခုနှစ်အတွင်းမှာအဲ့ဒီအချိန်ကတိုင်းပြည်အာဏာရနေတဲ့မြန်မာဆိုရှယ်လစ်လမ်းစစ်ပါတီကအချိန်ချင်းကြီးညာခဲ့ပူးပါတယ်အဲ့ဒီအချိန်တုန်းကတောင်ကျန်းသူတွေလက်ထက်မှာငွေတွေအများပြားရှိနေတယ်ဆိုတဲ့တန်တရားကြောင့် အဲ့ဒီလိုလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ယူဆရကြောင်းဦးကျော်မင်းထွန်းကသုံးသပ်ပါတယ
်။ကျွန်တော်တို့လည်းတော့ဘာလို့ကဘာသာစကားချင်းတရားတော်လို့တော့အဲ့လိုအမောက်တစ်ခုကျွန်တော်ကံပေးရလေချက်ချင်းပေးရ။ဒါကစီးမထားတဲ့နောက်ပိုင်းကပြန်ပေးရလို့ဆိုပြီးနောက်ပိုင်းကတော့မပေးတော့ဘူး။အဲ့တော့ဘာလို့ရလဲဆိုတော့ဟိုလူတွေကအရှိတ်လူတွေကအဲ့ဒါလေးကိုခူးပြီးတော့တွားအကိုက်အပြန်လဲရအောင်။နောက်ပိုင်းကတော့အဲ့ကနေမဟုတ်လေသူနောက်ပိုင်းမှာသိရတဲ့ဝိပါဆိုနောက်ပိုင်းမှာမသိဘူးတော့အဲ့လိုအဲ့ဒါကြောင့်ဒီယုံကြည်မှုပြတ်သွားတာပါနောက်ဒုတိယအကြိမ်တတိယအကြိမ်ကတော့မပြီးတော့ပြန်အမ်းမယ်ဆိုတဲ့အကောင်မပါတော့အဲ့ဒီပထမအကြိမ်ဆိုတော့ပြန်အမ်းမယ်သူကချစ်ချင်းတော့မပြီးဘူးလူတွေကချစ်ချင်းတော့သူကဘယ်တော့လည်းမပြီးပြီးမယ်ဆိုပြီးတော့အဲ့တော့ပြီးတယ်အဲ့လိုပြီးလိုက်တဲ့အတွက်ကြောင့်တချို့ကခွဲပြီးတော့ဗောနော်မရှိရလို့ရောသူတို့တော့အဲ့လိုလုခိုင်းတာတွေလည်းရှိတယ်အဲ့တော့သုံးနာတိုင်းပဲပေါ့ဗျာအကြံဒီတော့နောက်တူအောင်ကောင်းကင်းကို
အစိုးရကဘယ်လိုပဲရည်ရွယ်ပြီးလှုပ်ဆောင်သည်ဖြစ်စေမြန်မာနိုင်ငံမှာရောအိန္ဒိယနိုင်ငံမှာပါမတရားတဲ့ငွေတွေကိုကန်ဆောင်ထားသူတွေကပေါ်ပေါ်တင်တင်ဘန်ဒီမှာအလွယ်တကူငွေလာလဲကြမှာမဟုတ်ဘူးဆိုတာကတော့သိတာတယ်လို့ဆိုပါတယ
်ကျွန်တော်ကတော့ရည်ရွယ်တာအဲ့ဒီကတချို့တတိတိကြတယ်တော့ငွေဘလူးစင်နာအများကြီးရှိရဆိုတာသိကြတော့အဲ့လိုလုပ်လိုက်တာဒါပေမဲ့မရဘူးလေဒုတိယဖဲအပ်လိုက်တာပေါ့ကိုယ်ရောရတယ်အဲ့လိုမျိုးလုပ်လိုက်ဆိုနောက်ကျကျနောက်ပိုင်းကျတော့အဟုတ်မှတော့ပထမကြီးကတော့ဟိုပထမစကားပိုင်းမှာပဲအဲ့လိုပြီးပြီးတော့စီရင်ဝင်ယူထားတယ်တို့တော့နောက်ပိုင်းအဲ့ဒါကြီးပြန်မပြီးဘူးဆိုတော့မပေါ်ဘူးသူကပေါ်နေတာငွေများကြီးဟိုကိုင်ထားရကနာဟိုကာလာရှင်ကြောက်ခဲဖြစ်ဖြစ်အနည်းငယ်ပေါ်ရောဟိုအဘ Black Army ရောအဲ့ဒီဟာတွေကသူကသိကျင်လို့ဆိုပြီးတော့သိကျင်နေရွေးချက်နဲ့ကားတာကိုအဲ့အလိုက်ရင်တကောက်ကဘယ်လောက်ရှိလဲဆိုတော့ပေါ်တာပဲအဲ့ဒီကမှသူပြန်ဖြတ်မယ်အဲ့လိုစိတ်ကူးပုံရတယ်တကယ်လက်တွေ့ကြတော့လူကအဲ့လိုစိတ်ပဲဖြစ်နေတယ်ခုချိတဲ့လူကတိတ်နာမည်ပြက်ပြုံးမှကျွန်တော်တရားရောက်ကအဲ့ဒါနာမည်ကြီးနေတဲ့ပုဂ္ဂိုလ်ကတော့သူကအဲ့ဒီအမောင်းကြီးတူဘယ်အပ်မလဲတခြားလူနဲ့ခုနာမည်နဲ့အပ်မှာပေါ့ပေါ်စနာရောက်ဟိုသူတာဂက်လုထားရဲ့ဒီ ND ကရပ်လုတဲ့လူတွေရဲ့ဟောမဖို့မတော်နိုင်အပေါ်လာရင်လက်ဆုံးသူကလုမဲ့ဒီလောက်ကြီးအများကြီးဟိုပြန်ပြီးဖို့ဆိုတာကြိုးတင်တယ်ဒီကရိယာတည်ခြင်းမတည်ဘူးအဲ့ဒီမတည်ခဲ့တဲ့ကြောင့်နောက်ပိုင်းနောက်ပိုင်းကပုံပြီးတော့ဟိုမစိုးရတဲ့အင်တက်ကနောက်ပြီးတော့စိုးရပုံမှာဒီလူလူကြီးရဲ့ယုံကြည်မှုကကြောက်သွားအဲ့ပြီးရတဲ့အချိန်မှာဒီ trust ဟို social capital ခေါ်တာပေါ့အဲ့တော့အစိုးရနဲ့ဒီလူနဲ့ဒီယုံကြည်မှုကြီးနေသွားပြီဆိုရင်အစိုးရဘာလို့လို့မအောင်မြင်တော့ဘူးကျွန်တော်ကအဲ့လိုနောက်ပိုင်းမှာဖြစ်သွားတာ social link က
မြန်မာနိုင်ငံရဲ့အတွေ့အကြုံအရကတော့အဲ့ဒီလူလူကြီးရဲ့ယုံကြည်မှုကျဆင်းလာတာကြောင့်တိုင်းပြည်ကိုတပါတီအာဏာရှင်စနစ်နဲ့နှစ်ပေါင်းများစွာအခိုင်အမာထိန်းချုပ်လာတဲ့အစိုးရပြုတ်ကျရတဲ့အခြေအနေမျိုးအထိဖြစ်ပေါ်စေခဲ့တယ်လို့ဦးကျော်မင်းထွန်းကပြောပါတယ
်။အဲ့ဒီကအပြည့်အစပြောအစိုးရကြီးကဘာလို့လို့ရောင်းရမယ်အခြေအနေပြန်တော့တယ်။အဲ့တော့ဘာလို့ကမှဘာအစိုးရရဲ့ဒီဒုက္ခဒုက္ခကြီးဘာညာဘာမှစင်ရောင်းတဲ့လူကလည်းမအောင်မြင်တော့ဘူး။ဒါကြောင့်မို့ကျွန်တော်တို့အင်းနေဒီမဆီရီလမ်းမှာပါတီအဲ့ဒါကြောင့်သူကကြောင်းတာအဲ့ဒါလည်းအကြောင်းတစ်ခုပေါ့ဗျာ။ကျွန်တော်တို့ဒီနိုင်ငံရေးဘဝဗျာနဲ့ပြောရရင် institution ပေါ့ institution နဲ့ capacity နာ social capacity ဆိုတာဟိုအရေးကြီးတယ်လေဟိုပြည်သူလူထုချင်းချင်းရောအစိုးရနဲ့ပြည်သူရောအစိုးရချင်းရောအစိုးရချင်းဆိုတဲ့နေရာမှာဒီဥပဒေပြည်အုပ်ချုပ်ရေးတရားစီရင်နောက်တိုင်းဒေသကြီးနဲ့ဒီတောင်စုအဲ့လိုမျိုးတွေပေါ့အစိုးရချင်းချင်းကြားမှာရောပြည်သူလူထုကြားမှာယုံကြည်မှုကအရေးကြီးတာအဲ့တော့ဒါယုံကြည်မှုကိုပြပြစီမယ်အကြောင်းတစ်ချက်ဖြစ်လာတယ်
အိန္ဒိယဝန်ကြီးချုပ်မိုဒီကလက်ရှိလှုပ်ဆောင်နေတဲ့အခြေအနေကတော့မြန်မာနိုင်ငံရဲ့အတွေ့အကြုံနဲ့ကွာခြားမှုရှိပါတယ်။အဓိကကွာခြားတဲ့အချက်ကတော့မြန်မာအစိုးရလိုတရားမဝင်ငွေဆက်ကူတွေဖျက်သိမ်းပြီးလုံးဝပြန်လဲမပေးတော့တာမျိုးမဟုတ်ဘဲဝန်ကြီးချုပ်မိုဒီအစိုးရကငွေတွေကိုတရားဝင်ဖြစ်အောင်ပြန်လဲပေးတာပဲဖြစ်ပါတယ်။အဲဒီနောက်ပြည်သူလူထုရဲ့မကျေနပ်ချက်တွေထပ်တိုးလာတာကိုတွေ့တဲ့အခါနိုင်စင်နဲ့အပတ်စဉ်ငွေလဲနိုင်တဲ့ပမာဏကိုအိန္ဒိယအစိုးရကထပ်တိုးပေးလိုက်ပြန်ပါတယ်။နောက်ငွေဆက်ကူတွေဖျက်သိမ်းကြောင်းကြေညာပြီးတဲ့အချိန်ကစလို့နှစ်လနီးပါအဲ့ဒီတရားမဝင်ငွေတွေပြန်လဲနိုင်ဖို့အတွက်အိန္ဒိယအစိုးရကအချိန်သတ်မှတ်ပေးထားတာဖြစ်ပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကွန်ပျူတာဖန်တီးကဘာတွေရောက်သွားသလိုအမြင်အရုံခံစားမှုတွေကိုပေးနိုင်တဲ့ virtual reality နည်းပညာဟာရှေ့ဆက်တိုးတက်နေတဲ့နည်းပညာတစ်ခုဖြစ်တာကြောင့်ဒီနည်းပညာကိုပညာသင်ကြားရေးတွေမှာအသုံးချနိုင်မှုအတွက်ဒိမတ်နိုင်ငံကနည်းပညာရှင်တွေစူးစမ်းနေကြပါတယ်။ဒိမတ်နိုင်ငံနဲ့ကိုက်ညီတဲ့ပညာသင်ကြားရေးဆိုင်ရာ VR software တွေကိုပါကြကြပြက်ပြက်တီထွင်နိုင်မှုဆောင်ရွက်နေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
တ်တဲ့နိုင်ငံတွေမှာများလေចောင်းသားတွေကိုစာသင်တာတော့မှ virtual reality နည်းပညာတွေသုံးပြီးတော့သင်နေကြတယ်ကိုသားညုံရေ
တဲဟုတ်ပါလားမဆုမြမောကဘယ်နိုင်ငံမှာလဲဗ
ျဒိန်းမတ်နိုင်ငံမှာလေကိုပန်ဟေဂန်တက္ကသိုလ်မှာဒီ digital media ဘာသာရပ်တက်နေတဲ့ចောင်းသူចောင်းသားတွေကိုကွန်ပျူတာကမ္ဘာထဲမှာဒီ virtual reality နည်းပညာနဲ့ဖန်တီးမှုမျိုးစုံလုပ်နိုင်နေဆိုတဲ့အကြောင်းလက်တွေ့သိနိုင်ဖို့အတွက် virtual reality headset တွေရောင်းတဲ့စိုင်းကြီးစီမှာသွားပြီးလေ့လာခိုင်းတာရှင့်
virtual reality headset ကိုမျက်စိရှိမှတက်လိုက်တာနဲ့ဖန်တီးထားတဲ့ကွန်ပျူတာကမ္ဘာထဲကိုကရောက်သွားသလိုအမြင်အသိခံစားမှုမျိုးဖြစ်စီရမလို့ virtual reality နည်းပညာဟာရှစ်ဆက်တိုးတက်နေမဲ့နည်းပညာတစ်ခုလို့နည်းပညာဆိုင်ရာလေ့လာသူတွေကပြောထားတာဆိုတော့ဒီနည်းပညာကိုသိအောင်တက်အောင်လုပ်တာကောင်းတာပေါ့ဗျနောက်တော့ဒီနည်းပညာကလည်းအခုမှစပြီးတော့လူကြိုက်များအရှင်ရနေတဲ့နည်းပညာမျိုးဆိုတော့များများလေးလာနိုင်လေကောင်းလေပဲပေါ့
ပညာသင်တဲ့ဆရာနေရာမှာလည်းဒီစာရီထဲမှာရှိနေတာကိုပဲဖတ်မှတ်ပြီးတော့လေ့လာတာထက်ကိုသင်ကြားနေတဲ့အကြောင်းအရာကိုကိုယ်တိုင်သိမြင်ခံစားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ခေါင်းထဲဆွဲတယ်မလားအဲဒါကြောင့်ကိုပန်ဟေဂန်ကဒီကိုရာဆိုတဲ့ virtual reality ဆိုင်ကြီးမှာကျောင်းသူကျောင်းသားတွေလေ့လာနိုင်မဲ့အစီအစဉ်တွေကိုလုပ်ပေးထားတာပ
ါ When people need to learn something they need to have an experience So then the normal human way to learn stuff is to walk out somewhere have an experience with the senses and then
ပုံမှန်အဖြစ်တော့လူသားတွေကကိုယ်တိုင်ကြုံတွေ့ခံစားရတဲ့အတွေ့အကြုံတွေကနေမှတ်သားကြတာပါဒီကနေ့ကဘာမှကြည့်ရင်လဲ Wikipedia ပေါ်မှာအချက်လက်တွေအားလုံးပေးထားကြတယ်ဒါပေမဲ့အဲ့ဒီအချက်လက်တွေကခေါင်းထဲမှတ်မှတ်သားသားရောက်သလားဆိုတော့မရောက်ပါဘူးအဲဒါကြောင့်ကိုယ်တိုင်သိမြင်နိုင်အပြန်အလှန်တုံ့ပြန်နိုင်တဲ့အတွေ့အကြုံမျိုးလူတွေကိုပေးဖို့လိုအပ်ပါတယ်။တရုတ်ကမဟာဒတိုင်းကြီးအကြောင်းပဲဖြစ်ဖြစ်အာကာသစခန်းအကြောင်းပဲဖြစ်ဖြစ်လေ့လာမှတ်သားနိုင်ဖို့ဆိုရင်ကိုယ်တိုင်မြင်တွေ့တုံ့ပြန်နိုင်ဖို့လိုပါတယ
်။ Virtual Reality Headset တွေကိုမျိုးစုံရောင်းတဲ့ဆိုင်တွေထဲမှာကမ္ဘာပထမဆုံးဆိုင်လို့ပြောလို့ရတဲ့ Cora ဆိုင်ကမန်နေဂျာ Modern Holic ပြောသွားခဲ့တာပါ။အ
ဲ့ဒီ Cora ဆိုတာက VR Headset တွေမျိုးစုံကိုရောင်းလာနေမဟုတ်ဘူးဗျ။VR နည်းပညာနဲ့ဆိုင်တဲ့ software တွေကိုလည်းတီထွင်ဖန်တီးနေတဲ့ကုမ္ပဏီတစ်ခုလည်းဖြစ်တယ်။ VR game တွေလုပ်ငန်းသုံးနေမကအများပြည်သူသုံးတဲ့ပညာရေးသုံး software တွေကိုပါတီထွင်ပေးနေတဲ့ကုမ္ပဏီကြီးမဆင်မြန်မော
်ရဲ့ We work with artists in New York. We work with psychology. We work with the main city hospital here. We work with dementia. We work with the businesses tell new way of telling
New York မှာရှိတဲ့အနုပညာရှင်တွေ၊စိတ်ပညာရှင်တွေ၊သတိမေယောဂဖြစ်နေသူတွေသာမကမြို့မှာရှိတဲ့အဓိကဆေးရုံကြီးနဲ့ရောစီးပွားရေးလုပ်ငန်းတွေနဲ့ရောအတူတွဲပြီးတော့ကွန်ပျူတာကမ္ဘာတွေကနေအချက်လက်တွေကိုစိတ်ဝင်စားစရာပုံစံနဲ့ပေးနိုင်ဖို့ကျွန်တော်တို့ကလုပ်နေပါတယ်။ကိုပိုင်ဂိမ်းတွေထွင်ပါတယ်။ပညာပေးဂိမ်းတွေလည်းထွင်ပါတယ်။ဒီကြားကန်ကတဆင်လူတွေရဲ့ဘဝတွေပေါ်ဘယ်လိုတက်ရောက်အောင်လုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ကသိအောင်ကြိုးစားပါတယ်။
အဲ့ဒါတော့ Cora ကုမ္ပဏီရဲ့ CEO Simon Labosrip ပါသူတို့ကုမ္ပဏီအနေနဲ့ဒီ virtual reality နည်းပညာသုံးပြီးတော့မှဒိန်းမတ်ကကျောင်းသူကျောင်းသားတွေပညာသင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးတော့ VR ပညာသင်ကြားရေး software တွေကိုလည်းတီထွင်နေပါတယ
် Right now it's super important to especially for a small country to Denmark to be upbeat or worse
ကျွန်တော်တို့နိုင်ငံလေးတခုအနေနဲ့ရှေ့ပြေးတက်ကြွနေဖို့သိတ်ကိုရေးကြည့်ပါတယ်ကျွန်တော်နိုင်ငံရဲ့ယဉ်ကျေးမှုနဲ့မကိုက်တဲ့သင်ကြားရေး software မျိုးကိုနိုင်ငံကြီးတစ်ခုကဖန်တီးပေးမယ်ဆိုတာမဖြစ်တဲ့ကိစ္စမျိုးပါ။ဒါကြောင့် virtual reality နည်းပညာအကြောင်းကျွန်တော်တို့နိုင်ငံကလေ့လာဖို့လိုတယ်။ပညာသင်ကြားရေးတွေမှာအသုံးချဖို့လိုတယ်။ကိုယ်ပိုင် software တွေတီထွင်နိုင်ဖို့လိုပါတယ်။ဒါမှဒိမ့်မတ်ယဉ်ကျေးမှုနဲ့အန်ကိုက်မဲ့ software တွေသုံးပြီးသင်ကြားတာတွေလုပ်နိုင်မှာပါ
။ Cora ကုမ္ပဏီရဲ့ virtual reality ဆိုင်ကြီးမှာဆိုလို့ရှိရင်ဒီ Google ကုမ္ပဏီထုတ်အင်မတန်မှဈေးသက်သာအောင်လို့ဂတ်ထုဆက်ကူနဲ့လုပ်ထားတဲ့ VR headset ကစပြီးတော့ Samsung ကထုတ်တဲ့ VR headset အလဲနောက်တိတ်ပြီးတော့မှဈေးကြီးတဲ့ Oculus Rift headset တွေအထည်ကိုမျိုးစုံရှိပါတယ်။ဒါကြောင့်မို့လို့ဒီ VR နည်းပညာလေ့လာရေးလာကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ VR headset မျိုးစုံနဲ့သူတို့အတွက်ထွင်ထားတဲ့ software တွေကိုကိုယ်တိုင်ဝတ်ဆင်သုံးကြည့်လေ့လာကြည့်နိုင်ပါတယ်။
I have read about virtual reality before and I've seen others trying it but I have never tried it myself and it is a brand new world
virtual reality အကြောင်းကျွန်မအရင်တုန်းကဖတ်ဖူးပါတယ်သူများတွေသုံးကြည့်တာလည်းတွေ့ဘူးတယ်ကိုယ်တိုင်းတော့တခါမှမစမ်းကြည့်ခဲ့ဘူးပါဘူးတကယ်ကိုကဘာတိတခုတည်းကိုရောက်သွားသလိုပါပဲဒီနေရာမှာကိုတကယ်ရှိနေတယ်ဆိုတာစိတ်ထဲမှာခဏမိသွားပါတယ
် VR နည်းပညာရဲ့ထူးခြားချက်ကအဲ့ဒါပဲမဆင်မြင်မို့ရဲ့ VR headset တွေတက်ပြီးတော့ကွန်ပျူတာကဘာတွေကဖန်တီးမှုတွေကြားတဲ့ရောက်သွားကြတဲ့သူတွေကိုကျွန်တော်လည်းအပြင်မှာခဏခဏတွေ့ဘူးလေ။သူတို့ကိုမြင်ရတာနေရာသစ်တစ်ခုမှာတွေ့ကြုံသစ်တွေကိုရှာကြသလိုမျိုးသူတို့ရဲ့လှုပ်ရှားမှုတွေကိုမြင်ရတာလေ
။ကျွန်တော်လည်းဒီ VR headset အစမ်းဝစ်ကြည့်ဘူးတဲ့ကိုသားညုံဝဲကိုကပါအဲ့ဒီဖန်တီးကဘာတွေရောက်နေသူတယောက်လို့ဖြစ်ပြီးတော့ကိုကိုကိုလည်းကွန်ပျူတာလူသားလို့ဘာလို့ခန်းစားရတယ်
။ My favorite thing is showing people virtuality and then when they take off the goggles it's like whoa I forgot that I was
ကျွန်တော်သဘောကျဆုံးကတော့ virtual reality နည်းပညာကဘယ်လိုလဲဆိုတာသူများတွေကိုပြတဲ့အခါတိုင်းမှာသူတို့ VR headset တွေကိုချက်လိုက်ပြီးရင်အရင်တည်းကဒီခန်းထဲမှာဒီလူတွေရှိနေတာပါလားဆိုတာကိုပြန်သတိရသွားကြတဲ့အခါမှာကွန်ပျူတာကဘာထဲရောက်သွားပြီးတော့အပြင်ကဘာမှာကိုတကယ်ရှိနေတယ်ဆိုတာမေ့သွားကြတာကိုမြင်ရတိုင်းကျွန်တော်တိတ်သဘောကျပါတယ
် HIS market ဆိုတဲ့ချက်လက်တွေစုဆောင်သုံးသပ်တဲ့ကုမ္ပဏီကြီးရဲ့ခန့်မှန်းချက်အရဆိုရင်တော့ virtual reality နည်းပညာသုံးဖျော်ဖြေလုပ်ငန်းကြီးက2020ခုနှစ်အကုန်မှာ American dollar 3.3 billion အထိတန်တဲ့လုပ်ငန်းကြီးဖြစ်နေလိမ့်မယ်တဲ့မဆမြတ်မွေးရဲ့
VR headset တွေသုံးတဲ့သူကလည်း2020ခုနှစ်မှာ80%အထိများနေလိမ့်မယ်လို့တွက်ဆထားတဲ့ရှင်အဲ့လိုမျိုးပို့ပြီးတော့တိုးတက်နေမဲ့နည်းပညာတစ်ခုဖြစ်တာကြောင့်မလို့ဒိန်းမတ်နိုင်ငံကနည်းပညာရှင်တွေက virtual reality ကိုသူတို့နိုင်ငံရဲ့ပညာသင်ကြားရေးမှာကြကြပြက်ပြက်အသုံးချနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင
်။မဆုမြတ်မွန်အစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တနင်္လာညတိုင်းထုတ်လွှင့်ပေးနေကြတက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မရေးတန်တာကျော်စူးစီးတင်ပြပေးထားတဲ့ကဘာတလွှားအမှုပညာရှင်များရဲ့သတင်းတူတူထွက်ထွားလေးတွေကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်အလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့ရန်သတင်းလာမှာတော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့သချင်းဆက်ဆိုတဲ့ရုရှားကပူစီ riot အဖွဲ့ပြီးတော့ Los Angeles မှာကျင်းပတဲ့အာရှအမှုပညာရှင်တွေလည်းတက်ရောက်လာတဲ့ရွှေပိတ်ကားစုချီးမြှင့်ပွဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအသိုင်းအဝိုင်းကသတင်းတူတူတွေကိုပြောပြပေးသွားမှာပ
ါ A Trump News Network special report
We are glad to announce billionaire and everybody's favorite Donald Trump has won the presidential elections.
We are going to make America so great again.
ရရှားနိုင်ငံကတကြွလှုပ်ရှားသူလည်းဖြစ်ပူစီ riot ဂီတအဖွဲ့ဝင်လည်းဖြစ်တဲ့နာဒီယာတိုလကောနီကိုဘာကအမေရိကန်ရဲ့ရွေးချယ်ပြန်သမ္မတ Trump လက်အောက်မှာလူတွေဘယ်လိုရပ်တည်နေထိုင်ရမလဲဆိုတာကိုသတင်းတပုတ်နဲ့ပုံဖော်ဆက်ဆိုထားပါတယ်။ဒီသတင်းဗီဒီယိုကွေကတော့ Donald Trump သမ္မတဖြစ်ရွေးမခံရခင်သတင်းပတ်တွေကလေးကထွက်လာတာပါ။ Trump သမ္မတအောက်မှာဘယ်လိုနေရမလဲဘယ်လိုဖြစ်လာနိုင်မလဲဆိုတာကိုပူစီ riot ဂီတအဖွဲ့ဝင်ဖြစ်သူနာဒီယာတိုလကောနီကိုဘာကပုံဖော်တင်ဆက်ထားတာဖြစ်ပါတယ်။
I didn't believe till the last point that he will actually win. And the goal of the music video was to warn people and share my experience of living with Vladimir Putin with Americans who are about to vote
Trump. This video is about Vladimir Putin and his family. He is also a very good friend. Trump is a very good friend. American people are a very good friend. နာဂျာတိုလိုကောနီကိုဗာဟာဆိုရင်မော်စကိုဖျားကြောင်ပွဲတစ်ခုမှာဖျော်ဖြေပွဲတစ်ခုကြောင့်ဖမ်းဆီးပြီးတော့ထောင်ချခံရပူပြီးတော့အခုတော့အမေရိကန်ပြည်အောင်စုလော့စ်အန်ဂျလိစ်မြို့မှာနေထိုင်တာပါထရမ့်ရဲ့မဲဆွယ်စည်းရုံးနဲ့အဆောင်မဖြစ်တဲ့ Make America Great Again American ကိုပြန်ပြီးကြီးမြတ်စေရမယ်ဆိုတဲ့စာသားကိုတချင်ကောင်းစင်ဖြစ်နေလှုပ်ထားပြီးတော့အဲ့ထဲမှာတော့ထရမ့်စပင်ပုံနဲ့အဆောင်တွေကနေသူ့ပုံမှာပြုတ်မှုရာတွေကိုတရုတ်ဖော်ထားပါတယ်ရုရှားသမ္မတပူတင်ဟာအတော့ကိုစိုးစိုးဝဝနိုင်တဲ့ပုံကိုဖြစ်ပါတယ်။ရုရှားမှာလိုလူတယောက်ဒီအမေရိကန်ပြည်အောင်စုမှာလည်းရှိနေတယ်ဆိုတာသတိပြုတဲ့ဒီအတွက်ကိုယ်ခွင့်ရေးကိုတိုက်ယူရလိမ့်မယ်လို့နာဒီယာတိုလိုကောနီကိုဗာကပြောပါတယ်။တိုလိုကောနီကိုဗာဟာ straight out of vagina ဆိုတဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့သတင်းဝင်ကိုထုတ်ဝေခဲ့ဘူးသူပါ။နောက်ထပ်သတင်းဝင်၅ခုကိုလည်းထုတ်ဖို့ရှိပါတယ်ရှင်။Did your mama come from Mexico? Papa come from Palestine? Speaking all through Syria, crossing all the borderlines. Let down the people in. Listen to your women. Stop killing black children. Make America great again. No more fat pigs. Burn pigs! Keep going. Hey there. That's gonna be good. People in, listen to your women. Stop killing black children. Make America great again. Guilty. No more gay or lesbian.
Guilty.
ရုံးနဲ့နိုင်ငံတကာရုပ်ရှင်ဘူအောင်ဖန်တီးမှုတွေကိုချိမြောက်တဲ့အနေနဲ့ရွှေပိတ်ကားစုကိုနိုဝင်ဘာလ6ရက်ကြာသပတေးနေ့ကကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာကျင်းပတော့အာရှရုပ်ရှင်နယ်ပယ်ကနာမည်ကျော်တွေကိုတွေ့ရှိခဲ့ရပါတယ်။အဲ့ဒီစုချင်းမြို့ပေါ်မှာတရုတ်ဝိုင်းရဲ့မင်းသမီးဝန်ကြီးကြီးနဲ့လီဆာလူးတို့လည်းတက်ရောက်လာတာတွေ့ရတာပါ။Hollywood American ရုပ်ရှင်လောကနဲ့တရုတ်ရုပ်ရှင်နယ်ပယ်တို့ကိုကြားကနေဆက်ဆံရေးအတွက်အရေးပါမှုကအနာဂတ်မှာပို့ပြီးတော့အားကောင်းလာဖို့ပဲရှိပါတယ်လို့မင်းသမီးလီဆာလူးကပြောသွားပါတယ
် And it's going to be more important in the future because the collaboration between Chinese and American films is just begun now
တရုတ်နဲ့ American ရုပ်ရှင်တွေရဲ့ပူးပေါင်းဖန်တီးမှုဟာအခုမှအစပဲရှိရမလို့ဒီတိုင်းဝိုင်းနှစ်ခုကျော်ဆက်ဆံရေးကအနာဂတ်မှာပို့ပြီးတော့ရေးပါလာလိမ့်မယ်လို့သူကပြောသွားတာပါအခမ်းအနားမှုဖြစ်နေတာဝန်ယူတဲ့ Rob Schneider က Hollywood မှာအာရှတို့ရဲ့ရင်းနှီးမြှုပ်နှံမှုကိုကြိုးစားပါကြအခုလိုပြောသွားခဲ့ပါတယ
် So they understand business and they wouldn't be there unless there was a market for it but you have to provide good content
သူတို့ကစီးပွားရေးမျက်စိရှိကြပါတယ်ဒီမှာဈေးကွက်ကအခြေအနေမကောင်းဆိုရင်သူတို့ရောက်လာမှာမဟုတ်ပါဘူးဒါမဲ့တစ်ဖက်ကလည်းသူတို့အရေးသွေးကောင်းကိုဝယ်ယူမှရမှာပါဒီတော့ Hollywood ရဲ့အာကိုအားထားပြုရတဲ့လက်တစ်ဖက်အဖြစ်နဲ့လုပ်လို့ရပါတယ်နိုင်ငံသားကလာတဲ့ရင်းနှီးမြှုပ်နှံမှုလည်းဖြစ်တယ်ဆိုတော့အလုံးအဆင်ပြေပါတယ်လို့သူကပြောသွားပါတယ်တရုတ်နိုင်ငံကဒါလီယန်ဝန်ဒါကုမ္ပဏီစုကြီးကဒေါ်လာတန်း1000နဲ့ဒစ်ကလော့ရုပ်ရှင်ထုတ်လုပ်ရေးကိုဝယ်ယူလိုက်ပြီးတော့တောက်ကြနေမှာပဲဟောလိဝုဒ်အသိုင်းအဝိုင်းတွေကိုတရုတ်ကလက်ဆန်လာခဲ့တာဖြစ်ပါတယ်။ဒစ်ကလော့ထုတ်လုပ်ရေးဟာရွှေကမ္ဘာလုံးစုတွေနဲ့အမေရိကအလှမယ်ပြိုင်ပွဲတွေကိုစီစဉ်ကျင်းပတဲ့ကုမ္ပဏီဖြစ်ပြီးတော့သူ့ကိုအခုဝယ်ယူလိုက်တဲ့ကုမ္ပဏီကတော့တရုတ်ရဲ့အချမ်းသာဆုံးတစ်ထည်ဖြစ်တဲ့ဝန်ဂျီလျန်လင်းပိုင်ဆိုင်တဲ့ဒါလီယန်ဝန်ဒါကုမ္ပဏီစုကြီးပဲဖြစ်ပါတယ်။ဒစ်ကလော့ထုတ်လုပ်ရေးကဂျေးလက်တီအကယ်ဒမီစုနဲ့ဘီလ်ဘော့ဒေဂီတာစုတွေကိုလည်းချင်းမြင်ပေးအပ်နေတဲ့ကုမ္ပဏီဖြစ်ပါတယ်။ဒစ်ကလော့ထုတ်လုပ်ရေးကိုပိုင်တဲ့ Eldridge Industry ကုမ္ပဏီကတရုတ်ရဲ့ Wonder ကုမ္ပဏီနဲ့ဆွေးနွေးမှုတွေရှိထားပြီလို့စက်တင်ဘာလတွေကပြောနေတာဖြစ်ပါတယ်။တရုတ် Wonder ကုမ္ပဏီက Jurassic World လို့နာမည်ကြီးရုပ်ရှင်တွေရိုက်ကူးတဲ့ Legendary Entertainment ကုမ္ပဏီကိုလည်းဝယ်ပြီးဖြစ်သလိုရုပ်ရှင်ရုံတွေပိုင်ဆိုင်တဲ့ AMC Entertainment Holding ကုမ္ပဏီကိုလည်းပိုင်ဆိုင်ထားတာပါ။ဒါအပြင်တရုတ်ပြည်မှာလာအလုပ်လုပ်တဲ့ Sony Pictures နဲ့ Sony Corp ကုမ္ပဏီတို့နဲ့လည်းစီးပွားရေးအဆက်ဆက်ရှိထားပါတယ်ရှင်။ဒီတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah.
မယေးသနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမရဲ့အစီအစဉ်မှာတော့တေးတန်ရှင်စောင်းဦးလိုင်ရဲ့အမြင်ကိုနားဆင်ကြရပါမယ်ရှင်။မမိုးဖြူကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ
်။ကျွန်တော်ယုံကြည်တဲ့ခါတော့ပေါ့လေ။အဆောင်ပေါ်ရက်နှစ်ခုပေါ့ဗျာ။မန္တလေးဟုတ်တာပြော။အများကျူးဆောင်ကိုအကျိုးအောင်ပေါ့။အဲ့ဒီကိစ္စလေးနှစ်ခုကိုကျွန်တော်ပြောချင်ပါတယ်။အဲကျွန်တော်တို့ငယ်စဉ်ခါတည်းကစာရီမှာသင်ရတဲ့မှန်တာလို့ဟုတ်တာပြောဆိုတဲ့စကားလေး။ဒါပေမဲ့တကယ်လက်တွေ့လုပ်တော့မယ်လို့2009နောက်ပိုင်းမှာဆုံးဖြတ်တော့ဒီတနေ့တနေ့မှန်တာတွေပဲပြောဖို့အကောင့်ထည့်ဖို့ကတော့တော်လေးခက်တဲ့အပိုင်းတွေကိုတွေ့ရတာပေါ့နော်။အထူးသဖြင့်အများထိခိုက်ညံ့အောင်မလိမ့်မညာရင်တော့မှတော်တော်လေးအေးတန်မှုရှိပြီဆိုတာသိလာတာပေါ့နော်။ဥပမာပုံမူရေးတွေလှုပ်ဆောင်ချက်တွေနိုင်ငံရေးလှုပ်ဆောင်ချက်တွေနဲ့ပတ်သက်တာဖြစ်စီစီးပွားရှာတဲ့အခါပညာရှာတဲ့အခါဖြစ်စီလိင်ညာလေပြားတဲ့ဇာတ်ကားတွေတုံးပြီးတော့ကိုကျိုးစီးပွားတို့ပညာတို့အစားအသောက်ရပါဗျာဒါတွေကျွန်တော်ကမရှာဖွေတော့ဘူးတနိုင်မများတော့အရေးကြီးတဲ့ကိစ္စတွေကိုမှန်တာပြောနိုင်အောင်ပေါ့တနိုင်မများချင်းချာထုတ်ခဲ့တယ်ကျွန်တော်အိမ်ဆောင်ဆောင်ဖို့ခရီးနောက်ဆက်တွေ့တော့ကောင်းတာလေးတွေပဲကျွေးလုံနိုင်ဖို့တနေ့တနေ့စူးစမ်းအထောက်အကူပေါ့လားတစ်ခါတည်းတော့ကိုလုံတာလေးတွေကမဟုတ်တာလေးတွေအနေချင်းတော့ပါသွားတတ်တာပဲ
ဒါပေမဲ့အများသောအားဖြင့်ဟုတ်တာလေလုံနိုင်အောင်ခုနကလူငူရင်းကြီးလုံနိုင်အောင်အများကျိုးဆောင်နိုင်အောင်တိုင်းရည်ပြည်နဲ့ပတ်သက်လေဟုတ်တယ်မနက်ပကရက်တင်နိုင်အောင်ကျေးဇူးအထုတ်နေဆဲတဲ့ရှိသေးတယ်ပေါ့အများကိုလေကျွန်တော်စကားပြောခွင့်ရတဲ့အခါတိုင်းတချင်းဆိုခွင့်ရတဲ့အခါတိုင်းတတ်နိုင်သမျှလေ့ကျင့်ကြပါကျင့်ကြံကြည့်ကြပါလို့ကျွန်တော်တိုက်တွန်းလို့ဆိုလေရှိတယ်ပေါ့လေအဲ့ဒီမှာတစ်ခါတစ်ဆက်တည်းနောက်ဆောင်မုတ်ကလေးတစ်ခုကကောင်းနေဝင်လာတယ်ဗျာအဲ့ဒါတော့အများကျိုးဆောင်ကိုကျိုးအောင်ပေါ့နော်အဲ့တော့ကျွန်တော်တို့အများအဖြစ်တော့ B2B ကအများစုကတော့လူငွေသမားတွေဖြစ်တည်ထားတယ်နော်ဆိုတော့ကျွန်တော်ရဲ့အမြင်လေးကတော့ရှင်းပါတယ်ဗျာအများအကျိုးဆောင်လေဆိုတော့ကိုကျိုးကသူ့အလိုလိုကိုအောင်းတာပါဘာလို့လဲဆိုတော့ကိုကအများတွေကတယောက်ဖြစ်အဲ့တော့အများအကျိုးဆောင်ရင်းနဲ့ပဲကို့အကျိုးကအလိုလျောက် automatic ပွဲပါပြီးဒါပဲဖြစ်ပါတယ်။ဒါကြောင့်အများအကျိုးဆောင်ပြီးတော့ပြည်သူအများရဲ့မေတ္တာချစ်ခင်မှုလေးစားမှုကိုရတဲ့အခါကိုတနည်းတစ်နည်းလှူရှားရုန်းကန်သွားလာတယ်ဒီလိုဟာကိစ္စတွေမှာအဆင်ပြေမှုတွေအများပြားကြုံတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုတော့အများကကိုကိုလေးစားတယ်အလေးထားတယ်ဆိုတာဖြစ်တဲ့အတွက်ကြောင့်ဘာပဲလုပ်လို့ဘယ်ရုန်းကနာပဲသွားသွားအာလုပ်ပဲလုပ်လို့ဘသူနဲ့ပဲဆက်ဆံသူတို့ကလေးစားမှုလေးရှိတဲ့အခါကိုကအလိုလိုဒီလေးစားမှုရဲ့အချိုးကျဆိုးခံစားရပါတယ်။အများကျိုးဆောင်လို့ကိုချိုးအောင်နဲ့ကျွန်တော်တို့ရရှိတဲ့များထဲမှာစိတ်ချမ်းသာဖို့အကောင်ဆုံးအတီးအပွင့်ရတော့အများရဲ့မေတ္တာတရားပေါ့လား။ချစ်ခင်လေးစားတဲ့မေတ္တာတရားကိုရရှိတာပဲဖြစ်ပါတယ်။အဲ့တော့ဒီမေတ္တာတရားရဲ့အရှိတ်ကအမြတ်အေးချမ်းပါလေ။ကိုမိသားစုထဲမှာလည်းကိုယ်ကမေတ္တာစင်နာထားတဲ့အခါကျတော့ကိုဖေးမင်းရဲ့မေတ္တာတရားကိုဦးလေးရဲ့တော်ရဲ့မေတ္တာအရှိတ်အားပါသားအဲတပြည်လုံးတိုင်းတိုင်းနဲ့ပြောရင်တော့လည်းအများပြည်သူရဲ့မိတ္တရဲ့အရေးအဝါတော့အမတန်အေးရမှာဒါကြောင့်အများအကျိုးဆောင်ကိုကျိုးအောင်ဆိုတဲ့စကားလေးရတယ်ငယ်စဉ်ကစာဖြစ်တာသင်ရမယ်မယ်အသက်ကြီးလာတဲ့အခါတကယ်မှန်တယ်ဆိုတာမတွေ့ရှိရပါလေအခုပဲရှိပါဒီအများအကျိုးဆောင်မှုကြိုးစားရတဲ့အခါမှာလေကိုကျိုးကိုတဏှာများဆုံးရတာဖြစ်တဲ့အတွက်ခက်ခဲအများကြီးဖြစ်ပေါ်လေးရှိပါလေမှန်တာလို့ဟုတ်တာပြောဖို့ပြင်ချင်အားထုတ်တဲ့အခါလေးအချိန်တိုင်းကိုအမှန်ပဲပြောဖို့ဟာခက်ခဲရှိနေစေပဲအဲ့မဲ့ကြိုးစားနေပါလေဟုတ်တာလို့ပြောလဲကိုလုတ်တဲ့လူတည်းကြာတိုင်းတော့များစွာမှန်ကန်တော့လုတ်ရတည်ဖြစ်ဖို့ကြိုးစားလေးရရှိပါလေလို့ကျွန်တော်ပြောချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။သမရသတန်တာဝန်မကုံဆုံးပြီးနောက်ဆုံးအချိန်နိုင်ငံခြားခီးစဉ်ကိုသမရ break ဥပမာဒီကနေ့စတင်လိုက်ပါတယ်။ဒီခီးစဉ်တွင်ရွေးကောက်ခံသမရ Donald Trump နဲ့ပတ်သက်တဲ့ကိစ္စတွေကိုနိုင်ငံတကာခေါင်းဆောင်တွေနဲ့အဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့သမရအကြံပေးကပြောပါရတယ်။ Greece, Germany နဲ့ဖြီးလူနိုင်ငံတွေကိုတွားရောက်မှာဖြစ်တယ်လို့ဒီလက်ထောက်အမျိုးသားလူမျိုးရေးအကြံပေး Ben Rhodes ကပြောပါရတယ်။မြောက်ကိုရီးယားနိုင်ငံရဲ့ nuclear ဒုံးကျည်ထိပ်ဖူးတဲ့တာဝေးပစ်ဒုံးကျည်တွေကိုဖြစ်စည်းဖို့ရွေးကောက်ခံသမ္မတ Donald Trump အနေနဲ့တဦးတည်းလှလင်းမြန်မြန်ဆုံးဖြတ်ပြီးကြိုတင်လက်ဦးမှုရယူတိုက်ခိုက်သွားနိုင်ကြောင်းသမ္မတ George W. Bush လက်ထက်ကထိတ်တန့်အစိမ့်မြင့်တဏ္ဍာမဟောင်းတဦးဖြစ်သူကပြောလိုက်ပါတယ်မြောက်ကိုရီးယား nuclear အရေးနဲ့ပတ်သက်ပြီးဒီ6နိုင်ငံကိုစားပြုအဖွဲ့မှ American ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တာဝန်ယူခဲ့တဲ့သမ္မတ Christopher Hill ကအခုလိုပြောလိုက်တာပါအမေရိကန်ရွေးကောက်ခံသမ္မတကိုတရုတ်သမ္မတကတယ်လီဖုန်းနဲ့ဆက်သွယ်ပြီးရွေးကောက်ပွဲအနိုင်ရမှုအပေါ်ဝမ်းမြောက်ဂုဏ်ယူကြောင်းပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးကြဖို့အတွက်လည်းအစောလျင်ဆုံးအမြန်ဆုံးတွေ့ဆုံကြဖို့တနင်္လာနေ့မှာသမ္မတနှစ်ဦးသဘောတူခဲ့ကြတယ်လို့တရုတ်နိုင်ငံပိုင်းသတင်းဌာန CCTV ကဖော်ပြပါရတယ်။နှစ်ပေါင်း68နှစ်အတွင်းအကြီးဆုံးနဲ့အလင်းဆုံးလာမင်းကြီးကိုကမ္ဘာတဝန်းနိုင်ငံတွေမှာတနင်္လာနေ့ကတွေ့မြင်ကြရပါတယ်။ပုံမှန်ထက်9ရာခိုင်နှုန်းပိုကြီးပြီး15ရာခိုင်နှုန်းပိုလင်းမဲ့လာမင်းကြီးကိုနိုင်ငံတော်တော်များများကဒေသစံတော်ချိန်ကြီးအလိုက်တွေ့မြင်ကြမှာဖြစ်ပြီးနှစ်ပေါင်း68နှစ်အတွင်းအကြီးဆုံးနဲ့အလင်းဆုံးလာမင်းကြီးကိုတွေ့ရတာဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့တနင်္လာနေ့ညချက်အစီအစဉ်တွေကိုည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOA ရဲ့တော်တာရှင်တွေအားလုံးစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေ။
This program has come to you from the Voice of America, Washington.